နာပရိသပေါင်းတော်ကောင်းတို့ယခုချိန်ခါမှာသာပြီးသစ္စာတရားလောကီတရားများနာကြားကြရမှာဖြစ်ပါလေဒီနေ့1366တဲ့သတင်းကြော်လာပြီးကြော်ခွန်ရည်နေတာချီလေးမြို့မောကဝိပဿနာဘောပွဲအမှတ်348ရက်တရားဌာနဖြစ်တဲ့ဒီရိတ်တာဓမ္မယုံကြည်မှကျင့်ပါပြုလုပ်အပ်သော14ချိန်ကြောင့်အဋ္ဌိဌာတရားသခန်းဘဝကြီးမှခဏီတရားဝင်ရောက်အားထုတ်ကြတဲ့တရားသာပရိသတ်ယောဂီတော်စဉ်ပုဂ္ဂိုလ်ပေါင်းတို့ရဲ့သတ္တမရှိတဲ့သီလသမာဓိပညာသိက္ခာ3ရပ်ကိုရည်မှန်းပြီးတော့အာယုံသွားနေသောညတဲ့အဲ့ဒီနေ့တဲ့အာဟာရများဆက်ကထူထမ်းကြတဲ့လူရှင်ပုဂ္ဂိုလ်များမှာတာရှိလေးမျိုးတာလို့ရမှာကိုဥမင်းတော်ဒေါနန်းဝတ္တယုံမိသားစုတို့ကသက်ကပြုလမ်းကြတာဖြစ်ပါလေ။ဒါကြောင့်ယခုလောအယုံသွားနေသွားညက်နေတူလမ်းကြတဲ့လူချင်းပုဂ္ဂိုလ်များနေတဲ့ကဝါအာလောသောတရားနာပရိသတ်ပေါ်တော်ကောင်းတို့အားကောင်းကြီးများအနေနဲ့သစ္စာတရားအလုံးပင်တရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါလေ။ဒီတော့မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကလာတော်တော်ဘုရားရှင်ကိုရောင်မြတ်ကြီးတာဝတိဒီမွန်စီတင်ဝန်ကျောင်းတော်၌တိုင်းတုံတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အဖို့ကတော်ကောင်းတော်တွေသည်နာဂတရားနာဉာဏ်ကခန္ဓာစား၍သောတာပတိမဉ္ဇဏဂရဂามိမဉ္ဇဏဂามိမဉ္ဇရဟန္တာမဉ္ဇဉ္ဇသည်သည်ရရှိသွားကြသလိုယနေ့လည်းပဲတရားလာရောက်လာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့တွင်သည်နာကတရားနာဉ္ဇဏခန္ဓာဆိုင်၍သောတာပတိမဉ္ဇဏများရထိုင်ကြပါစေတဂရဂามိမဉ္ဇဏများရထိုင်ကြပါစေအနာဂามိမဉ္ဇဏများရထိုင်ကြပါစေရဟန္တာမဉ္ဇဏများရထိုင်ကြပါစေလို့သောတောမေတ္တာဘုရားရှင်နဲ့ဘုန်းကြီးများယဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါလေ။ဒီတော့ကျေးဇူးတော်ဆရာကမပါဠိရဘုဂုတ်ဆရာတော်ဘုရားကြီးကပါဠိပန္တိတာသောက်ကိုအခြေခံပြီးတော့လူမိုက်နဲ့လူလိမ်မှာဖွဲ့ခြားပြီးတော့ဟောကြားပြတော်မူခဲ့ပါလေ။အဲဒီလူမိုက်တဲ့လူလိမ်မှာကိုရှင်းခံပြီးတော့ဆရာတော်ဘုရားကြီးကတစ်ဆင့်တည့်ပြီးအမောင်50နှစ်လင်း5ကျဲဆိုတဲ့အဝိဇ္ဇာရဲ့ပေါင်းထားမှုအမျိုးမျိုးထံခံနေရကြတဲ့ပုဂ္ဂိုလ်များအဲဒီအဝိဇ္ဇာကိုပယ်ပါတိုင်ခြင်းကြောင့်ပန္တိကျဆိုတဲ့ပညာရှိဖြစ်ပုံများဘုဂုတ်ဆရာတော်ဘုရားကြီးကဟောကြားပေးခဲ့တယ်အဲဒီတရားကိုရှင်းခံပြီးတော့ဘုန်းကြီးတို့ကအသင်းမြင့်ဗုဒ္ဓဘာသာဆိုတဲ့တရားကနေ့ညကျေးဇူးပြုပေးပါမယ်။ဘာတရားလဲတော့အသင်းမြင့်ဗုဒ္ဓဘာသာအဲဒီတော့ဗုဒ္ဓဘာသာဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးကိုဗုဒ္ဓဘာသာလို့ခေါ်တယ်လဲလို့ဖေးပြီးဘုရားရှင်ဟောကြားထားတဲ့တရားတွေကိုလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်များသည်ဗုဒ္ဓဘာသာပုဂ္ဂိုလ်များပါမယ်။ဘုရားရှင်ဟောကြားထားတဲ့တရားတွေကိုလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေပါပုဂ္ဂိုလ်တွေပါလေဗုဒ္ဓဘာသာပုဂ္ဂိုလ်တွေဘုရားရှင်ဟောကြားထားတဲ့တရားကိုမလိုက်နာမကျင့်သုံးတဲ့ပုဂ္ဂိုလ်တွေဗုဒ္ဓဘာသာဟောဖို့ပေါ့နော်တကယ်လို့ဗုဒ္ဓဘာသာနာမည်ခတ်ထားရင်လည်းအမြင်ကဗုဒ္ဓဘာသာပဲဖြစ်ပါမယ်ဗုဒ္ဓဘာသာသိဖို့နိုင်ပါမလားဗုဒ္ဓဘာသာသိဖြစ်ဖို့ဆိုတာကမြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့တရားတော်အတိုင်းလက်တွေလိုက်နာကျင့်သုံးပြီးနိုင်ကြ။အဲဒီလိုကျင့်သုံးပြီးနိုင်မှဗုဒ္ဓဘာသာဝင်စစ်စစ်ဖြစ်တယ်လို့ဒီလိုမှတ်လိုက်ပါ။အဲဒီတော့ဗုဒ္ဓဘာသာဝင်စစ်စစ်ဖြစ်ဖို့ရန်အတွက်မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့တရားတွေလိုက်နာဖို့လိုအပ်ပါတယ်။အဲဒီလိုလိုက်နာတဲ့အခါမှာဘုရားရှင်ကရောင်မြတ်ကြီးဟောကြားတဲ့တရားတွေကလည်းအများကြီးရှိတဲ့အခါကြတော့သူ့အသင်းနဲ့သူလိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်များအတွက်ဘုရားဘာသာရဲ့အသင်းတွေကလည်းအမျိုးမျိုးခွဲလို့မရဘူးလားရတာအဲဒီတော့အသင်းနဲ့ဘုရားဘာသာ အလသာဗုဒ္ဓဘာသာအစင်းမြေဗုဒ္ဓဘာသာဒီလိုဗုဒ္ဓဘာသာမျိုးမျိုးဖွဲ့လို့ရတဲ့တာပေါ့အဲ့ဒီမျိုးမျိုးရှိတဲ့အထက်မှာခေါင်းကြီးတို့ခင်ဗျာအစင်းနဲ့ဗုဒ္ဓဘာသာကနေပြီးတော့အစင်းမြေဗုဒ္ဓဘာသာအထိဘယ်လိုကျင့်သုံးရမလဲဘယ်လိုလိုက်နာရမလဲဆိုတာကခေါင်းကြီးတို့ကျေးဇူးပြုပေးမှာဖြစ်ပါလေအရိယဗောဓဘာသာတရားအနေနဲ့မိမိတို့ရဲ့အတိတ်ကာလကိုပြန်ပြီးတော့ကြည့်လိုက်တယ်ဆိုရင်ယသဗျာတဲ့ခင်ဗျာမြတ်ကြီးဘာလပန္တိတသုံးပါးဟောကြားထားခဲ့တဲ့အတိုင်းပါပဲမိုက်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်၊ဒိမတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဗောဓဘာသာဝင်တရားပဲဖြစ်ဖြစ်ဗောဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အတိတ်ကာလတုန်းကဘယ်လိုပုံစံနဲ့လာခဲ့ကြတယ်လို့မေးနေပဋိစ္စသမုပ္ပါဒ်တရားလေးနည်းနည်းလေးအာရုံပြုကြည့်ကြတာ။နဘတ္တိအကွက်မှာပဋိစ္စသမုပ္ပါဒ်ရဲ့နဘတ္တိအကွက်မှာအဝိဇ္ဇာနဲ့တေခါရတရားမျိုးမျိုးတွေ့တော့အဲ့ဒီတရားလေးမျိုးရှိတဲ့အချိန်မှာဝိဇ္ဇာဆိုတာကမသိဘူး။ဘာမသိတာလဲပြီးတော့အမှန်တရားကမသိဘူး။အမှန်တရားကပါဠိလိုသိတယ်မြန်မာလိုမှန်တရားအဲ့ဒီမှန်တရားပလဲချက်ရှိတယ်ဆိုရင်၄ချက်ရှိတယ်အဲ့ဒီ၄ချက်ရှိတဲ့အထက်မှာနံပါတ်၄ဒုက္ခသစ္စာဆိုတဲ့မှန်တရားအဲ့ဒီဒုက္ခသစ္စာကဘယ်လိုနေလဲလို့မေးတော့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုချင်းချုပ်လိုက်တော့ယုတ်တရားနဲ့နတ်တရားယုတ်တရားကလည်းဖြစ်ပြီးရင်ပြည့်တယ်နတ်တရားကလည်းဖြစ်ပြီးရင်ဖြစ်ပြီးရင်ပြည့်တဲ့သဘောမျိုးလို့ပေါင်းပြီးတော့ပြောလိုက်တော့ဖြစ်ပြည့်ဟုတ်တယ်မလားယုံနာချင်းပြဆိုရင်လည်းယုံနာရဲ့ဖြစ်ဖြစ်ခန္ဓာအနေနဲ့ပြောရင်လည်းခန္ဓာရဲ့ဖြစ်ဖြစ်အားလုံးပေါင်းပြီးတော့ပြောမယ်ဆိုရင်ခန္ဓာ၅ပါးယုံနာ၂ပါးဖြစ်ဖြစ်အဲ့ဒီဖြစ်ပြီးပြတတ်တဲ့သဘောတရားတွေဘာသစ္စာလဲပြီးတော့ဒုက္ခသစ္စာဒါကြောင့်အားလုံးပေါင်းပြီးတော့ပြောလိုက်ရင်ခန္ဓာ၅ပါးယုံနာ၂ပါးဖြစ်ဖြစ်ဒုက္ခသစ္စာတရားအဲ့ဒီဒုက္ခသစ္စာတရားကိုမသိတာဒီရှားရဲ့သဘောလားအဝိဇ္ဇာရဲ့သဘောလားအဝိဇ္ဇာရဲ့သဘောအဲ့ဒီဒုက္ခသစ္စာကိုမသိခဲ့ဘူးခန္ဓာ၅ပါးကိုမသိခဲ့ဘူးယုံတာလည်းမသိခဲ့ဘူးအဲ့ဒီတော့မသိခဲ့ဘူးတဲ့အတိတ်ကာလတောင်ကဆောင်ရွက်သည့်သင်္ခါရဆိုတဲ့အလုပ်တွေကနိဗ္ဗာန်ရောက်အောင်လုပ်တည်လုပ်ခဲ့တာကဘဝရောက်အောင်လုပ်တည်လုပ်ခဲ့တာလားနိဗ္ဗာန်ရောက်အောင်လုပ်တည်လုပ်ခဲ့တာလားခန္ဓာရောက်အောင်လုပ်တည်လုပ်ခဲ့တာလားခန္ဓာရာကြောင်းလုပ်နေလုပ်ဖြစ်တယ်နော်ဒုက္ခသစ္စာကိုသိလို့လားမသိလို့လားမသိတော့ဒီခန္ဓာကိုယ်ကြီးကဘာသစ္စာကြီးတော့ဒုက္ခသစ္စာကြီးနော်မိမိရင်ပတ်မိမိပြန်ပေါင်းကြည့်ဟောဒီခန္ဓာကြီးဟာဘာသစ္စာကြီးတော့ဒါပေမဲ့ဒုက္ခသစ္စာမှသိခဲ့ရလားမေးတော့မသိတာကဘုရားသဘောအဝိဇ္ဇာရဲ့သဘောဒီလိုပါလားမသိတာကဒုရေသဘောတော့အဝိဇ္ဇာကဟောဒီခန္ဓာကြီးဒုက္ခသစ္စာမှမသိဘူးဆိုကြတဲ့ဟောကတရားဓမ္မလေးဒီခန္ဓာကြီးကိုပြန်လို့ရှင်တာပေါ့ဟုတ်တယ်မဟုတ်လားဒီခန္ဓာကြီးနဲ့နေရတာပျော်တယ်ဒီခန္ဓာကြီးနဲ့နေရတာဆင်းသက်တယ်ဒီခန္ဓာကြီးနဲ့နေရတာသဘောကျတယ်အဲ့ဒီတော့သဘောကျတဲ့အခါကျတော့ဒီခန္ဓာကြီးပြန်ရရင်လည်းနောက်ဆုံးပဲအချိန်မှာအဆုံးဆုံးပဲအချိန်မှာဟုတ်ရောအတိတ်သာဆုံးလဲလို့ပြောလို့ရှိရင်သေကံဤကာလကြောင့်သိသိတာဟုတ်တယ်မလားသေခြင်းတရားနဲ့ရင်ဆိုင်လာရခြင်းဆိုလို့ရှိရင်တခါနဲ့သေခြင်းတရားနဲ့ရင်ဆိုင်လာရတဲ့အချိန်အခါရောက်ပြီဆိုရင်မသေခြင်းတော့ဘူးသေခြင်းတရားနဲ့တွေ့ရမှာဆိုလို့အမျိုးမျိုးကဲပါယူပါတစ္ဆာသာနဲ့နော်သာကဲပါအောင်သမီးကဲပါအောင်ဆရာအောင်ကဲပါအောင်တွေ့တဲ့လူတိုင်းကဲပါအောင်လို့မတောင်းတဘူးလားတောင်းတကြပါဒီဘဝကိုဆုံးညင်လို့လားမဆုံးညင်လို့လားမဆုံးညင်ရင်လာနေရမယ်ဒီခန္ဓာကြီးကဘာသစ္စာတော့ဒုက္ခသစ္စာကိုမသိတာဘယ်လိုရသဘောဒီလိုဆိုသုံးရတဏ္ဍာမှာဝိညာဉ်ရှိပြီရှိကဲမဖြစ်မနေဆုံးရပြီလို့ဆိုတဲ့အခါကျတော့လည်းပဲနော်ဒီခန္ဓာကိုယ်ကြီးကိုတော့ဆုံးရမှာသိကြနေပြီဘယ်လိုမှကာလို့ွယ်လို့နော်တာလို့စီးလို့မရတော့ဘူးဆိုတဲ့အခါကျတော့ နောက်ဘဝမှာဒီခန္ဓာကိုကောင်းကောင်းမွန်မွန်ပြန်ရမတောင့်တဘူးလားတောင့်တချမ်းသာတဲ့ခန္ဓာကိုကောင်းမွန်တဲ့ခန္ဓာကိုအသိမြင့်တဲ့ခန္ဓာကိုချမ်းသာတဲ့ဘဝအသိမြင့်တဲ့ဘဝမတောင့်တဘူးလားတောင့်တလားအဲဒီလိုတောင့်တာပြီးတော့ကိုယ့်ရဲ့စိတ်ကိုယ်အရာနော်ဘာသာတရားအရာနောက်ဘဝမှာကောင်းကောင်းမွန်မွန်နေရအောင်အလုပ်တွေမလုပ်ဘူးလားလို့အဲဒီအလုပ်တွေကိုဟောဒီမှာသင်္ခါရလို့ခေါ်တာပေါ့ဟုတ်တယ်မဟုတ်လားနောက်ဘဝမှာကောင်းကောင်းမွန်မွန်နေခြင်းလို့ဒီခန္ဓာကိုယ်ကြီးကိုကောင်းမွန်တဲ့ခန္ဓာကိုယ်ကြီးကောင်းမွန်တဲ့ဘဝကြီးပြန်ရအောင်ကြိုးစားရင်လည်းကြိုးစားရမယ်ဒီခန္ဓာကိုယ်ကြီးကပါတိသာရဒီတော့ဒီခန္ဓာကိုယ်ကြီးပြန်ရအောင်ကြိုးစားခြင်းဟာဒုက္ခသစ္စာပြန်ရအောင်ကြိုးစားနေတာလည်းမတူဘူးလားတူလားဟောဒီမှာကြည့်လိုက်ပါနံပါတ်1အဝိဇ္ဇာနဲ့သင်္ခါရဒီပါတိသာအဲအဲ့ဒီသမုဒယသစ္စာလုံးတဲ့အခါကျတော့ဟောဒီမှာနံပါတ်2အကွက်မှာဗာသစ္စာပြန်ရတော့ဒုက္ခသစ္စာရလာမယ်ဒီလိုမလားတာရကအနေနဲ့ကြည့်တော့လေဒုက္ခသစ္စာတဘာဝအနေနဲ့ကြည့်တော့လေဗာသစ္စာတော့ဖြစ်ပြဒုက္ခသစ္စာဒီခန္ဓာကိုယ်ကြီးပြန်ရအောင်ကြိုးစားခြင်းဒုက္ခသစ္စာရအောင်ပြန်ကြိုးစားနေတာလည်းမတူဘူးလားတူလားအေးဒုက္ခသစ္စာပြန်ရအောင်ကြိုးစားခဲ့လို့ယခုလိုခန္ဓာကိုယ်ကြီးရခဲ့တာပေါ့ဒီလိုဆိုယခုလိုခန္ဓာကိုယ်ကြီးရအောင်ကြိုးစားခဲ့တာဒီဘယ်တော့ကကြိုးစားခဲ့တာတော့အတိတ်တုန်းကကြိုးစားခဲ့တယ်ဘယ်တော့ကတော့အဲဒီတော့နော်ဘုရားဘာသာဝင်ပုဂ္ဂိုလ်ပဲဖြစ်ဖြစ်တခြားဘာသာဝင်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒီခန္ဓာကိုယ်ကြီးရအောင်ကြိုးစားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတခြားအသိပြီးကြိုးစားခဲ့တာလားဝိဇ္ဇာသင်္ခါရနဲ့ကြိုးစားခဲ့တာလားဒီလိုဆိုရင်တော့အတိတ်ကာလတုန်းကကြိုးစားခဲ့တာချင်းကတော့အတူတူပဲပေါ့။ဘောဓဘာသာဝင်ဖြစ်ခဲ့ကြတဲ့ပုဂ္ဂိုလ်ကလည်းဒီခန္ဓာရအောင်ကြိုးစားရင်ဘောဓဘာသာမဟုတ်တဲ့ပုဂ္ဂိုလ်နဲ့ခြားနာချက်ရှိပါမလား။အတူတူပဲ။နော်။အဲဒီလိုကြိုးစားခဲ့လို့ဒီဘုရားခန္ဓာကြီးရလာခဲ့ပါပြီ။ဒီလိုမဟုတ်လား။အဲဒီတော့ခန္ဓာကြီးရလာခဲ့တဲ့အခါကျတော့ကံကောင်းထောင်းပါစွာနဲ့ဘုန်းကြီးတို့တရားဓမ္မတွေကဘောဓဘာသာဝင်နေလာပြီးတော့မဖြစ်ရဘူးလားဖြစ်ရလား။အိမတကံကောင်းလို့ဘုရားဘာသာဖြစ်ရတာဒီလိုမဟုတ်လားအိမတကံကောင်းလို့ဘုရားဘာသာဖြစ်ရတယ်အဲဒီတော့ဘုရားဘာသာဖြစ်လာရတဲ့အခါကျတော့လည်းပဲဘုရားဘာသာဝင်ဖြစ်ပြီးပြင်ကြတော့လည်းပဲဘုရားဘာသာဝင်အဖြစ်နဲ့ဘုရားဘာသာဝင်ပိသစွာနေနိုင်မှအသိဉာဏ်ဘုရားဘာသာဖြစ်တယ်နော်ဘောဓဘာသာဝင်အဖြစ်နဲ့ပိသအောင်မနေနိုင်ဘူးဆိုလို့ရှိရင်တရားဓမ္မတွေအသိဉာဏ်ဘောဓဘာသာဖြစ်ပါ့မလားဖြစ်ပါဘူးဗျာအသိဉာဏ်ဘောဓဘာသာမဖြစ်ဘူးဒီလိုမှတ်လိုက်ပါနော်အဲဒီတော့ဉာဏ်နဲ့ပတ်သက်လို့ကျေးဇူးရှင်ကမှပါတိတော်ဘုက္ကုဆရာတော်ဘုရားကြီးကအမောင်း90အလင်း9ကျဲဆိုတဲ့တရားဟောထားခဲ့အဲ့ဒါလေးကိုရှင်းပြီးတော့အဲ့ဒါလေးကိုရှင်းခံပြီးတော့ဘုန်းကြီးတို့အသိဉာဏ်ဘောဓဘာသာကောင်းတယောက်ဖြစ်အောင်ဘလို့ကျင့်သုံးမယ်ဆိုတဲ့ကျင့်သုံးဖို့ကျင့်သုံးနည်းလေးကိုခွန်ကြီးတို့ပြောပြပါမယ်နော်အဲဒီတော့အဋ္ဌကာလတုန်းကအဝိဇ္ဇာဥသိခဲ့တဲ့အတွက်အဝိဇ္ဇာဥသိပြီးတော့သင်္ခါရလုံးတွေလုံးခဲ့တဲ့အတွက်ပြစ္ဆုတ်ပါဘဝမှာလာပြီးတော့ခန္ဓာ၅ပါးမရဘူးလားရလားဟုတ်ပြီခန္ဓာ၅ပါးလာပြီးတော့ရပါတယ်ကံကောင်းဆောင်မှတော့ဘောဓဘာသာတရားနဲ့လာပြီးတော့ဖြစ်ရပါတယ်အဲဒီလိုဖြစ်တဲ့အခါကျတော့ဘောဓဘာသာဝင်တရားအနည်းနဲ့နော်မြတ်စွာဘုရားသခင်ကရောင်ပြကြီးဟောကြားတော်မူခဲ့တဲ့တရားတွေလက်တွေ့လိုက်တာကျင့်သုံးဖို့မလိုဘူးလားလို့တကယ်လို့မကျင့်သုံးနိုင်ဘူးဆိုလို့ရှိရင်မိမိတို့ရဲ့သံတမဘယ်တရားတွေပြန်ပြီးတော့ကြီးစိုးလာမလဲလို့ပြီးတော့အဝိဇ္ဇာတရားတွေပြန်ကြီးစိုးလာအောင်ပါပဲဟုတ်တယ်မလားဘယ်တရားတွေပြန်ဖြစ်လာအောင်ပါလဲမြတ်စွာဘုရားဟောခဲ့တဲ့တရားတော်အတိုင်းလက်တွေမကျင့်သုံးနိုင်ဘူးဆိုလို့ရှိရင်ဒီမျိုးရဲ့သံဃာမှာဘယ်တရားပြန်ရောက်လာမှာလဲအဝိဇ္ဇာတရားပြန်ရောက်လာအောင်ပါပဲဒီလိုမဟုတ်လားအဝိဇ္ဇာတရားပြန်ရောက်လာအောင်ပါဆိုလို့ရှိရင်အဝိဇ္ဇာတရားဥသိတော့ဘာတရားဖြစ်မလဲသင်္ခါရတရားဖြစ်အဝိဇ္ဇာသင်္ခါရတရားတစ်ပါးပြုလုပ်ပြီးဒုက္ခဘာတိစ္ဆာတွေပြန်ရမှာလဲဒုက္ခတိစ္ဆာတွေပြန်ရအောင်ပါပဲဒီလမ်းနဲ့ဒီသက္ခပြန်ပြီးတော့မကြုံရဘူးလားကြုံရအဲ့ဒါကြောင့်ဒီလနဲ့ဒီသက္ကံမကြုံရအောင်ဒီလနဲ့ဒီသက္ကံမှာဖွက်ထွက်ပြီးတော့ဒုက္ခသစ္စာမရတော့ဘဲနဲ့ဒုက္ခသစ္စာဆိုတဲ့ဒီရောဓသစ္စာချမ်းသာခြင်းချမ်းသာမှရဖို့ရအတွက်ဒီတရားကိုကျေးဇူးပြုပေးတယ်လို့အဲဒီလိုသဘောထားလိုက်ပါနော် ကဲကောင်းပြီဒါဖြစ်လို့ရှိရင်ဒီအကျင့်နဲ့မကျင့်သောတာရင်ခုနပြောခဲ့ပါတယ်အဝိဇ္ဇာတရားမိမိတို့ရဲ့တဏ္ဍာမှာပြန်ပြီးတော့ဖြစ်ဘူးလားဖြစ်အဝိဇ္ဇာတရားတခြားလားမသိတာလားမသိတာတခြားလဲရောက်နေလားအမှောင်လဲရောက်နေဟုတ်ပြီအမှောင်လဲရောက်နေအရိယာမောင်ကသူကအစ်စ်ပါတဲ့စိတ်နဲ့အမှောင်ကြီးကြနေတယ်ဆိုတာအစ်စ်ငါးစိတ်နဲ့အမှောင်ကြအစ်စ်ပါတဲ့စိတ်တော့အဲ့ဒီအသင်္ကန်းစင်းနဲ့မှာခေါင်းကြီးတို့ဖတ်ကလေးတွေနဲ့တရုပ်ပြသွားမယ်နော်။ဟောဒီမှာနံပါတ်1အဆင့်အမှောင်။ဟုတ်တယ်မလား။နံပါတ်1အဆင့်အမှောင်။သူကနံပါတ်ပေးလိုက်မယ်ဆိုလို့ရှိရင်ကာမမှန်မောဟအမှောင်။ဘာအမှောင်လဲတော့။နံပါတ်1ကဘာအမှောင်ပါလဲ။နောက်တစ်ခါနံပါတ်1ကဓမ္မသံမောဟအမှောင်။နံပါတ်1ကဘာတော့။နောက်တစ်ခါနံပါတ်3ကပစ္စယသံမောဟအမှောင်။နံပါတ်3ကဘာလို့နံပါတ်1ကကာမသံမောဟအမှောင်နံပါတ်2ကဓမ္မသံမောဟအမှောင်နံပါတ်3ကပစ္စယသံမောဟအမှောင်ဟောနံပါတ်4ကြတော့တဲ့လက္ခဏာသံမောဟအမှောင်နံပါတ်1ကဘာလဲတော့နောက်ကနံပါတ်5ကြတော့တဲ့နိဗ္ဗာန်သံမောဟအမှောင်နဲ့နံပါတ်5ကဘာပါလဲအာလောပါလိုက်တော့အမောင်ပဲချက်တော့အမောင်ငါးချက်အဲ့ဒီအမောင်ငါးချက်ဟာအဝိဇ္ဇာရဲ့ပုံလွှာခံထားရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအဲ့ဒီအမောင်ငါးခုရဲ့အောက်မှာမနေရဘူးလားနေရလားနေရပါတယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်မို့လို့အဲ့ဒီအမောင်ငါးခုအောက်မှာနေကြရတဲ့ပုဂ္ဂိုလ်တွေဖြစ်သေးရွယ်နော်အဲ့ဒီအမောင်ကသာဈေးအောင်မလုံနိုင်ဘူးဆိုရင်ဒကာဓမ္မတွေဘုရားဘာသာဝင်ဖြစ်ရကျွတ်ပါမလားအရိယမောင်တွေကလည်းအောင်မလုပ်နိုင်ဘူးဆိုရင်အသိမြင့်ဘောဓဘာသာဖြစ်နိုင်ပါမလားဒီတော့ဘုန်းကြီးတို့တရားဓမ္မတွေကလည်းအသိမြင့်ဘောဓဘာသာဖြစ်ခြင်းနဲ့ဘောဓဘာသာဖြစ်တာတော့မှဘောဓဘာသာဖြစ်ရကျွတ်နိုင်ခြင်းနဲ့ပေါ့ဟုတ်တယ်မလားအဲဒီလိုနိုင်ခြင်းရင်တခြားကြိုးစားရမှာလားအရိယမောင်တွေကလည်းလေးပြအောင်ကြိုးစားရမှာလားအမောင်တွေကလည်းလေးပြအောင်ကြိုးစားရမယ်ဒီလိုမဟုတ်လားအဲ့ဒီတော့ကြိုးစားလိုက်တဲ့အခါကျတော့နံပါတ်1အမောင်ကကာမသံမောဟအမောင်နဲ့နံပါတ်2အမောင်ကဘာလဲတော့ကာမသံမောဟအမောင်ဆိုတာကတော့ကာကံရဲ့ရုပ်ပေါ်မှာယုံကြည်မှုမရှိဘူး။ဟုတ်တယ်မလား။ကာကံရဲ့ရုပ်ပေါ်မှာဘာဖြစ်တော့ယုံကြည်မှုမရှိဘူး။ကာကံရဲ့ရုပ်ပေါ်မှာယုံကြည်မှုမရှိဘူးဆိုတော့ဟောအမေဆိုတာလဲကျေးဇူးတင်စရာဘာမှမလိုဘူး။ဟုတ်တယ်မလား။အဖေဆိုတာလဲကျေးဇူးတင်စရာဘာမှမလိုဘူး။သူတို့ရဲ့သွေးသားဆန္ဒကြောင့်ပေါက်ဖွာလာရတာဘာမှကျေးဇူးမတင်ထိုင်ဘူးဒီလိုမဟုတ်လားနောက်တစ်ခါကျတော့သူလည်းပဲဘာမှကျေးဇူးများပါမဟုတ်ဘူးပတ်သက်ကောင်းရောင်မရှိပဲလောကမှာဒုက္ခပုဂ္ဂိုလ်တွေဆိုတာကအလုံးမရှိအပြည့်ကျပြီးတော့ဒုက္ခစားနေကြတာဒုက္ခတို့ချွေးတဲ့စားနဲ့ပြင်ပပန်းပန်းအားထုတ်ပြီးတော့ရထားတဲ့ပစ္စည်းတွေအေးအဲ့ဒီလိုနော်ပြင်းအဖြစ်အဲ့ဒီလိုအချောင်စားနေတဲ့ပုံစံတွေတော့မတူနိုင်ဘူးလူလဲမဲ့ဘာမှကျေးဇူးများမှာမဟုတ်ဘူးလို့အလိုဒါနရဲ့ကျိုးကိုလည်းမပယ်ဘူးလားပယ်လားမိခင်ဖခင်နဲ့ပတ်သက်တယ်နော်မိခင်နဲ့ဖမိခင်ဖခင်နဲ့ပတ်သက်ပြီးတော့ယုံကြည်လေးစားရပါလိပူဇော်ရပါလိကျေးဇူးဆရပါလိအဲ့ဒါနဲ့ပတ်သက်တဲ့အကျိုးကျေးဇူးကိုလည်းမပယ်ဘူးလားပယ်လားကိုကြီးသီလနာပန်းတယ်လို့လည်းဘာမှလုပ်เสียမလုပ်ဘူးနေခြင်းသလုံးနေသွားခြင်းသလုံးသွားစားခြင်းသလုံးစားเนาะအချိန်တိုင်းကြရင်ဖြစ်ခြင်းသလုံးဖြစ်တာပါပဲအဲ့ဒီလိုလည်းပဲသီလနဲ့ပတ်သက်လို့လည်းပဲမပယ်ဘူးလားပယ်လားအဲ့ဒါတွေအားလုံးခြုံပြီးတော့ရှင်းလိုက်မယ်ဆိုလို့ရှိရင်ကောင်းတာလုပ်တယ်ကောင်းတဲ့အကျိုးပေးခြင်းမှပေးတာပါကွာမကောင်းတာလုပ်လည်းမကောင်းတဲ့အကျိုးပေးခြင်းမှပေးတာပါကွာကောင်းတာလို့လို့မကောင်းတာလို့လို့အချိန်ကြရင်သူဖြစ်ကျင်လို့ဖြစ်တာဟုတ်တယ်မလားအချိန်ကြရင်ဘာဖြစ်တော့သူဖြစ်ကျင်လို့ဖြစ်တာကောင်းတာလို့လည်းကောင်းကျိုးရခြင်းမှရတာပါမကောင်းတာလို့လည်းမကောင်းကျိုးတွေ့ခြင်းမှတွေ့ရတာပါအဲ့ဒီလိုကံနဲ့ကံရဲ့ရုပ်ကိုပယ်တဲ့ဘွာကလောကမှာမရှိဘူးလားရှိအဲ့ဒီကံနဲ့ကံရဲ့ရုပ်ကိုပယ်တဲ့ပုဂ္ဂိုလ်တွေဒီတခြားမောင်ရှိလို့လားကံမှသံမောဟအမောင်ရှိနေလို့လားကာမသံမောဟအမှောင်ရှိနေလို့ဒီလိုမဟုတ်လားအရိယမောင်ကြီးရှိတဲ့အခါကျတော့အကုသိုလ်တရားကိုလည်းမယုံကြည်ဘူးကုသိုလ်တရားကိုလည်းပဲမယုံကြည်ဘူးအဲ့လိုမယုံကြည်တဲ့အခါကျတော့လုံးချင်တာလုံးပြောချင်တာပြောအကုသိုလ်တရားလည်းလုံးမိတာပဲကုသိုလ်တရားလည်းလုံးမိတာပဲ ကုသိုလ်တရားကခံနေနဲ့အကုသိုလ်တရားကခံပြန်ပြန်တခြားကိုပယ်လို့လားကံနဲ့ကံရဲ့ရုပ်ဝိပေးကိုပယ်လို့လားကံနဲ့ကံရဲ့ရုပ်ဝိကိုပယ်တဲ့အခါကျတော့ဟောသရောရဲ့သံဃာမှာကောင်းတဲ့ကုသိုလ်တရားတွေလောဘဖွယ်ရရှိနေရတယ်ဘယ်တရားတွေနဲ့သာအချိန်ကုန်နေမှာတော့မကောင်းတဲ့အကုသိုလ်ကံနေနဲ့ပဲအချိန်မကုန်ဘူးလားကောင်းနေလားအဲ့ဒီပုံကုံမျိုးရဲ့လာရလမ်းဒီဒုက္ခတိလားဒုက္ခတိလားဒုက္ခတိတော့ရောက်ဖို့မရှိဘူးနိဗ္ဗာန်သာဝေလာဝေးဟုတ်တယ်မလားနိဗ္ဗာန်သာဝေလာဝေးဒုက္ခတိတော့ရောက်ဖို့ရှိပါမလားတခြားတဲ့တခြားပုံရောက်မလားအပယ်လေးပုံရောက်မလားအဲ့ဒီတော့ကံကံရဲ့ကြောကိုပယ်တဲ့ပုံကုံများတခြားရောက်ရမလားပယ်လေးပါရောက်ရမလားဩအခုခေါင်းတို့တရားဓမ္မတွေဘောဓဘာသာဖြစ်လာတဲ့အခါကြတာနော်ညသာဗျာတကင်းကရောမြတ်ကြီးကသဗ္ဗပါပတအာခာကရဏကုသလသုပ္ပသမ္ပရာသစိတပရိယောဓမ္မနံဣဒ္ဓဗုဒ္ဓနာသာသနံသဗ္ဗပါပတအာခရဏလောသောသာအကုသိုလ်တရားကိုမပြုဘဲနဲ့ရှောင်ကျင်ရမယ်ကုသလသုပ္ပသမ္ပရာကောင်းတဲ့ကုသိုလ်တရားကိုပြုလုပ်ကြရမယ်သစိတပရိယောဓမ္မနံမိမိရဲ့စိတ်ကိုဖြူစင်အောင်ထားရမယ်ဣဒ္ဓံဤသောကဲ့ပြည့်တဲ့တရားသောပြောတိကဗုဒ္ဓနာသာသနံဖျားရှင်တို့ရဲ့ဆုံးမပါပဲမြတ်စွာဘုရားကလည်းတော့သုံးပါးကိုလားသုံးပါးကိုအဲဒီတော့သုံးပါးဘုရားဘာသာဖြစ်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီသုံးပါးကလေးတွေမရဘူးလားရတာအဲဒီလိုရတဲ့အခါကျတော့ဩဟုတ်တယ်လောကမှာမကောင်းတဲ့အကုသိုလ်တရားသာလည်းရှိတယ်ကောင်းတဲ့ကုသိုလ်တရားသာလည်းရှိတယ်ဒုစရိုက်တရားသာလည်းရှိတယ်ဒုစရိုက်တရားသာလည်းရှိတယ်အဲဒီတော့မြတ်စွာဘုရားကမကောင်းတာတော့ရင်မကောင်းတဲ့အကျိုးပေးမယ်ကောင်းတာတော့ရင်ကောင်းတဲ့အကျိုးပေးမယ်လို့ဘုရားရှင်ကမြတ်ကြီးကဟောကြားထားခဲ့တာပဲဒါကြောင့်မလို့တော့မကောင်းတဲ့အလို့တွေရှောင်ပြီးတော့ကောင်းတဲ့အလို့တွေလုပ်မယ်မကောင်းတဲ့သုဒ္ဓတွေရှောင်ပြီးတော့ကောင်းတဲ့သုဒ္ဓတရားတွေကျင့်လုပ်မယ်ဒါနာကုသိုလ်တွေလုပ်မယ်သီလကုသိုလ်တွေလုပ်မယ်သမာဓိဝိပဿနာဘာဝနာကုသိုလ်တွေလုပ်မယ်လေးစားတဲ့ပုဂ္ဂိုလ်လေးစားမယ်ပူဇော်တဲ့ပုဂ္ဂိုလ်ပူဇော်မယ်ကျေးဇူးပြုတဲ့ပုဂ္ဂိုလ်ကျေးဇူးပြုမယ်ဆိုတဲ့အယုသာလေးတွေဘုန်းတော်ဒကာရမတွေတဏ္ဍမမရှိဘူးလားရှိတာလားတခြားကြောင့်ရှိတာလားဘုရားတရားနာရလို့ရှိတာလားအေးအဲ့ဒီလိုတရားနာလိုက်တဲ့အခါကျတော့ကံကံရဲ့ကျိုးပိလေးတွေလည်းပဲယုံကြည်လာရတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒီလိုယုံကြည်လာတဲ့အခါကျတော့ဒကာသမားတွေရဲ့သံဃာမှာကံကံရဲ့ကျိုးပိလေးတွေယုံကြည်လာပြီဆိုကြတဲ့ကောဟောဒီနတ်ပတ်တဲ့အမှောင်မလဲဘူးလားလဲသွားလားဘာအမှောင်လဲလို့မေးလို့ရှိရင်ကံမှာမှန်ဘောဟာအပေါင်းဟုတ်တယ်မဟုတ်လားအဲ့တော့ဘုရားဘာသာဝင်တယောက်ရဲ့လို့ဖြစ်လာပြီဆိုရင်တဲ့နော်ဘုရားရှင်ရဟောကြားတဲ့တရားကသာနာဟုတ်တယ်မဟုတ်လားဘုရားရှင်ဟောကြားတဲ့တရားကသာနာပရမသော၄နဲ့အမှောင်ကဘာမှောင်နေတော့ကံမှသဘောပရမဘောသောသဘောပေါက်သွားတာကကံနဲ့ကံရဲ့အကျိုးဒီလိုမဟုတ်လားအဲ့ဒီကံနဲ့ကံရဲ့အကျိုးဆိုတာလည်းဘုန်းကြီးရှင်ပါလေဘုရားဘာသာဝင်ဖြစ်မှဒီအယူအဆဒီယုံကြည်ချက်ရှိတာလို့ခေါ်ကြည့်ရှင်တယ်နော်ဘုရားဘာသာဝင်မဟုတ်ရင်အဲ့ဒီယုံကြည်ချက်တွေရှိကြရလားအေးအဲ့ဒီယုံကြည်ချက်တွေမရှိကြပါဘူးခေါ်ကြည့်ထင်ပါတယ်နော်ဘုရားဘာသာဝင်ဖြစ်လာတဲ့အခါကျတော့မှမြတ်စွာဘုရားသခင်ကရောမြတ်ကြီးကမကောင်းတာဟောတာကမကောင်းတဲ့အလုံးဟောတာကကောင်းတဲ့အလုံးမဟောခဲ့ဘူးလားဟောခဲ့လားမကောင်းတဲ့အလုံးရဘာအကျိုးပေးမှလဲကောင်းတာလို့ရပါအကျိုးပေးပါလေအဲ့ဒီလိုဆိုရင်မကောင်းတာကိုဘာလို့ရမှာလဲရှောင်ရမယ်ကောင်းတာကိုဘာလို့ရမှာလဲဆောင်ရမယ်မကောင်းမှုရှောင်ကောင်းမှုဆောင်ဒီလိုမလားမိမိရဲ့စိတ်ကိုလည်းဖြူစင်အောင်မထမ်းရဘူးလားထမ်းရမှာလားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်မှာထားဘာလို့မလားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်မှာထားတခြားသမားလားဘုရားရှင်သမားလားဘုရားရှင်ဆုံးမတဲ့အဆုံးမဗနေချက်တော့၃ချက်အဲဒီ၃ချက်ကိုမိမိကနေခံယူလိုက်တဲ့အခါကျတော့ဩဟုတ်တာပဲမကောင်းတဲ့လောကဒုက္ခလို့လို့ရှင်ရဲ့ပဲလေးပါသံသနာရောက်ရပါပဲကောင်းတဲ့အလို့လောက်မှာဒုက္ခရိဘုရားရောက်ရပါပဲဆိုပြီးတော့နော်မကောင်းတဲ့လောကဒီရှောင်ပြီးတော့ကောင်းတဲ့လောကဒီလောက်တဲ့အခါကျတော့မိမိတို့ရဲ့သန္တာမှာကုသိုလ်ဆိုတဲ့ထောက်ကလေးတွေမထောက်မိဘူးလားထောက်မိပြီပါထောက်နေတော့လို့မင်းတဲ့အခါကျတော့ဒါနာကုသိုလ်ဆိုတဲ့ထောက်ရဲ့သီလကုသိုလ်စရဲ့ထောက်ရဲ့ဘာဝနာကုသိုလ်စရဲ့ထောက်ရဲ့အထောက်ဗဏ္ဍမျိုးထုံးမိတာတော့အဲဒီအထောက်သုံးမျိုးထုံးထားတဲ့အခါကျတော့နိဗ္ဗာန်မရောက်ရင်တောင်မှသိတဲ့အခါပဲလေးမှမရောက်ဘဲနဲ့ဒုက္ကတိဆိုတဲ့လူဘုံတော့မရောက်ဘူးလားရောက်မလားနိဗ္ဗာန်မရောက်ရ တော့မှသုက္ကဋိဘုရားရောက်ရခြင်းကိုပဲလောကအနေနဲ့တော့မချမ်းသာဘူးလားချမ်းသာသစ္စာအနေနဲ့ပြောရင်တော့ဗာနိသာတော့ဒုက္ခသစ္စာသို့တော့လောကအနေနဲ့တော့ချမ်းသာဒုက္ခမရဘူးလားရမှာလားအပယ်လေးပါးကြတာတဲ့ဆိုင်တော့တော်သေးတာပေါ့ဟုတ်တယ်မဟုတ်လားအပယ်လေးပါးကြတာတဲ့ဆိုင်တော့ဗာပြီတော့မတော်ဘူးလားတော်လားအေးအဲ့ဒီကပယ်လေးပါးသန္တာမှာဒုက္ခပြီးတော့သုက္ကဋိဘဝရောက်တဲ့သုက္ကဋိဘဝရောက်ရခြင်းသည်တခြားအလေးရလို့လားနံပါတ်၁အလေးရလို့လားဒီတော့ဘောဓဘာသာဝင်တဲ့ဘောဓဘာသာဝင်တဲ့နံပါတ်နဲ့လင်္ကာတော့ရပြီလားလို့ခေါင်းကြီးတို့ထင်ပါတယ်နော်နံပါတ်နဲ့အလေးတော့ရပြီလားမဖြစ်ဘူးလားဖြစ်နေလားအဲဒီနံပါတ်နဲ့အလေးမှမရသေးဘူးဆိုရင်တော့ဘောဓဘာသာလုံးကမခံမခံတတ်တဲ့ပုဂ္ဂိုလ်ပဲဟုတ်တယ်မလားနာမည်ကဘောဓဘာသာပေါ့ဘာဘောဓဘာသာတော့ဘောဓဘာသာနာမည်ခံပြီးတော့ကာကာယံကျိုးပေးတော့မှမယုံကြည်ဘူးဆိုရင်တော့နာမည်ကဘောဓဘာသာလို့ပဲပြောရပါမယ်ဒီလိုမဟုတ်လားအဲဒီတော့ဘောဓဘာသာဝင်ဖြစ်လာရင်ပထမဆုံးကာမတမောအမှောင်လေးမနေမလားနေပါလားကာကာယံကျိုးကိုမယုံဘူးလားယုံလားကာကာယံကျိုးကိုယုံကြည်လိုက်တာတဲ့တကယ်နဲ့ဘောဓဘာသာဝင်ဖြစ်သွားပါပြီဘောဓဘာသာဝင်စစ်စစ်မဖြစ်ဘူးလားဖြစ်သွားလားဖြစ်သွားပါပြီနော်အဲ့တော့ဘုန်းတော်တရားတော်မှာဤကံကံရဲ့ကြောက်ကိုမယုံကြည်ဘူးလားယုံကြည်လားအဲ့တော့ဆိုရင်ဘောဓဘာသာဝင်စိတ်စိတ်မဖြစ်ဘူးလားဖြစ်နေပြီလားဘောဓဘာသာဝင်တရားလို့တော့ခေါ်ခံတတ်ပြီပေါ့ဒီလိုမလားသို့တော်လည်းပဲတဲ့အလင်းကတစ်ချက်ထက်ပဲရှိတယ်အမှောင်ကဘယ်တစ်ချက်ရှိနေတော့လေးချက်တော့ရှိနေသေးတယ်နော်အတစ်ချက်ကတော့မလင်းမလားသိသွားပြီလားလေးမိလေးညာတယ်အမှောင်ကဘယ်တစ်ချက်ချက်သေးတော့လေးချက်တော့ပေါင်နေသေးတယ်ဆိုရင်အသိဉာဏ်ဘောဓဘာသာဖြစ်နိုင်မှာမလားအသိဉာဏ်နဲ့နိုင်နေသေးတယ်ဘယ်လိုတော့အသိဉာဏ်နဲ့နိုင်နေသေးတယ်ဒီလောက်နဲ့အသိဉာဏ်ဘောဓဘာသာဖြစ်ပြီလားမဖြစ်သေးဘူးဒီလိုဆိုတော့တော့အသိဉာဏ်ဘောဓဘာသာပြအောင်ဆက်ပြီးတော့မကြိုးစားရဘူးလားကြိုးစားရဟုတ်ပြီကြိုးစားရမယ်အဲ့တော့ကြိုးစားတဲ့အခါကျတော့ကဲဆက်ပြီးတော့လည်းအောင်ကြိုးစားတဲ့အခါမှာနံပါတ်၁အမှောင်ကဓမ္မသံမောဟအမှောင်အာမောင်းနေတော့ဓမ္မကတရားလားယောသမောတသဘောကိုပြောတာလားအကျယ်ပွားလာတော့ခန္ဓာမနှပါတော့ခန္ဓာငါးပါးဘယ်လိုတွေတော့ရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာမနှပါပါလေအဲ့ဒီငါးပါးရှိတဲ့အထက်မှာရူပခန္ဓာကဘာသဘောရှိဟောက်ပြတဲ့သဘောရှိဝေဒနာခန္ဓာဘာသဘောရှိသင်္ညာခန္ဓာဘာသဘောရှိမှတ်သားတဲ့သဘောရှိတဲ့သင်္ခါရခန္ဓာဘာသဘောရှိပြုတ်ပြေတတ်တဲ့သဘောရှိတဲ့ဝိညာဉ်ခန္ဓာဘာသဘောရှိသိတတ်တဲ့သဘောရှိဒီလိုမလားမိမိတို့ရဲ့ဟောဒီခန္ဓာထဲမှာဒီသဘောတရား၅မျိုးရှိဘူးလားရှိအေးမိမိတို့ရဲ့ခန္ဓာဉာဏ်လေးနဲ့စိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဟောကနာလားဒီကကျင်းတဲ့ဟောကကလည်းဒီကခဲလိုက်ပူလာအေးလားမျိုးမျိုးသောဖောက်ပြန်မှုတွေရှိဘူးလားရှိအဲ့ဒါဘယ်လိုရသဘောလဲလို့မေးရင်ယောရုပ္ပခန္ဓာရဲ့သဘောဘယ်လိုရသဘောတော့နာလဉ္ဇနာကိတာခဲတာဒီရုပ္ပခန္ဓာရဲ့သဘောဘယ်လိုရသဘောတော့ပူရာဣဒာဒီဘယ်လိုရသဘောတော့ရုပ္ပခန္ဓာရဲ့သဘောလောက်တယ်ရွာတယ်ငြိမ့်တယ်တက်တယ်ဘယ်လိုရသဘောတော့ရုပ္ပခန္ဓာရဲ့သဘောမိမိတို့ရဲ့တဏ္ဍာမရှိဘူးလားရှိတာအဲဒီတော့နာလဉ္ဇနာကိတာခဲတာဒီပေါ်လာပြီဆိုရင်မိမိတို့ရဲ့နန္တရားလေးကအဲ့ဒီနာလဉ္ဇနာကိတာခဲတာကိုမခံစားဘူးလားခံစားနေလားခံစားတာတခြားလားဝင်နေခံတာလားအဲ့ဒါကောမရှိဘူးလားရှိတာဟောပြီအဲ့ဒီနာလဉ္ဇနာကိတာခဲတဲ့သဘောတရားကလေးတွေပေါ်မှာဟောဒါကတော့နာလဒါကတော့ဉာဏ်ဒါကတော့ကိတာဒါကတော့ပူတာဒါကတော့အေးတာမှတ်သားမှုလေးတွေလည်းမရှိဘူးလားရှိနေလားအဲ့ဒါလည်းတခြားလားနန္တရားလားခန္ဓာနေနဲ့ပြောတော့မခန္ဓာတော့သိညာခန္ဓာဒီလိုမလားအောင်ကြောင်းတာရွှေတာပြူတာပြေတာလေးတွေလည်းမရှိဘူးလားရှိတာဘာခန္ဓာလေးတွေတော့သင်္ခါရခန္ဓာနောက်ဆုံးကြတော့သိတဲ့သဘောတရားလေးတော့မရှိဘူးလားသိတာကဘာခန္ဓာဝိညာဉ်ခန္ဓာဒီလိုဆိုတော့ဖောက်ပြန်တယ်ခံစားတယ်မှတ်သားတယ်ပြုတ်ပြင်းတယ်သိတယ်သဘောတရားကလည်းမျိုးတော့အဲ့ဒီသဘောတရားကမျိုးမိမိတို့ရဲ့တဏ္ဍာမရှိဘူးလားအဲ့ဒီသဘောတရားကမျိုးဒီတခြားလားခန္ဓာကားပါလားကဲဒါပြင်လင်္ကာကလေးဆိုကြည့်လိုက်ရအောင်ဖောက်ပြန်ခံစားမာတာပြုပြင်းသိဝိညာဉ်ငါအိမ်ခန္ဓာမှတ်ဒီလိုမဟုတ်လားလူဖြစ်ပြန်တော့လဲခန္ဓာဘယ်နှပါးနဲ့နေရတော့နာဖြစ်ပြန်တော့လဲခန္ဓာဘယ်နှပါးတော့ ဝိညာဉ်ကတိစ္ဆာဖြစ်တော့တဲ့ခန္ဓာမနပါတော့အဲ့လိုဆိုတော့ဒကာရမကြီးနော်သောတော်ရကနံပါတ်တင်အလင်းကလေးရတာတော့ကောင်းတာတော့ရကောင်းတဲ့အကျိုးပေးမယ်မကောင်းတာတော့ရမကောင်းတဲ့အကျိုးပေးမယ်မိမိရဲ့စိတ်ထဲမှာသဘောမပေါက်လားပေါက်လားနံပါတ်တင်မှောင်လေးလင်းသွားတော့မှလေအဲ့လိုသဘောမပေါက်လားပေါက်သွားလားအဲ့လိုပေါက်တဲ့အခါကျတော့မိမိစိတ်ကဘယ်လိုယူဆလာတော့ဩဒီလိုဆိုရင်အပ္ပလိမသန္တရာမရောက်အောင်တော့အကုသိုလ်တရားတွေရှောင်မယ်လူသေးသေးနဲ့သင်္ခေခန္ဓာရောက်ကုသိုလ်တရားတွေလုံးမယ်စိတ်ကိုယ်လေးတွေမပေါဘူးလားပေါ်တာလားနတ်သားတွေအပေါက်နေသွားတော့ကလေအဲဒီစိတ်ကိုယ်ကလေးတွေပေါ်ပြီးတော့နော်ဒါနာကုသိုလ်ပြုများတော့လည်းလူချမ်းသာနဲ့ချမ်းသာရဖို့သီလကုသိုလ်လေးတွေပြုများတော့လည်းလူချမ်းသာနဲ့ချမ်းသာရဖို့စိတ်ကိုယ်ကမှမပေါဘူးလားပေါ်တာအေးအဲဒီလိုပေါ်တဲ့အခါကျတော့အခုဒုတိယအလင်းကလေးတွေဓမ္မဝသဓမ္မသံဃောအပေါင်းကလေးလေးပါတော့နော်ခန္ဓာ၅ပါးကိုတကယ်သဘောပေါက်လာတဲ့အခါကျတော့စဉ်းစားကြည့်လမ်းလူချတာဆိုတာလည်းခန္ဓာဘယ်နှပါးပါလဲလက်ချတာဆိုတာလည်းခန္ဓာဘယ်နှပါးပါလဲခန္ဓာ၅ပါးဗာဒိသရောဒုက္ခသစ္စာဗာဒိသရောဒုက္ခသစ္စာဒီလိုဆိုတော့နော်နံပါတ်၄ဓမ္မတရားလေးကိုသဘောပေါက်လိုက်တာနဲ့တိုင်တဲ့ဒါတို့လူချတာရတယ်လေဒုက္ခသစ္စာနဲ့နေရမှာပဲနာမဝါနာဓမ္မဝါဝဋ္ဌာဏဉာဏ်ဒီလိုမလားဓမ္မဝါဝဋ္ဌာဏဉာဏ်ဆိုတာခန္ဓာ၅ပါးအပေါ်မှာသိသွားတဲ့ဉာဏ်ပါဉ္စနဲ့တော့အဲဒီခန္ဓာ၅ပါးပေါ်မှာသိသွားတဲ့ဉာဏ်ကလေးအဲဒီဉာဏ်ကလေးမိမိရဲ့အဲမိမိရဲ့သဏ္ဍာန်မှာဒီဉာဏ်ကလေးအလင်းကလေးရသွားတဲ့အခါကျတော့ဩဒုက္ခသာကြတယ်ဒုက္ခသစ္စာနဲ့နေရမှာပဲဒီလိုမလားနာချမ်းသာရတဲ့ဗာသစ္စာနဲ့နေရမှာတော့ဒုက္ခသစ္စာနဲ့နေရမှာပဲဆိုတဲ့အတွေ့အကြုံကိုပေါ်ဘူးလားပေါ်လာလားပရမကမ္မတက္ကနာဉာဏ်လေးညာထားတော့ကတော့ဒုက္ခသာလို့ခြင်းနဲ့နာချမ်းသာလို့ခြင်းနဲ့ဒီလိုမလားအခုဒုတိယတဲ့နာပရမပရိစ္ဆေရဉာဏ်ကလေးဓမ္မဝါဝဋ္ဌာဏဉာဏ်ကလေးရလာတဲ့အခါကျတော့ဒုတိယအပေါင်းပြောက်သွားတဲ့အချိန်မှာလူချမ်းသာရလဲဒုက္ခသစ္စာနဲ့နေရပါမယ်။နတ်ချမ်းသာရလဲဒုက္ခသစ္စာနဲ့နေရပါမယ်။ဒီတော့လူချမ်းသာနဲ့မလို့ခြင်းတော့ဘူးနတ်ချမ်းသာနဲ့မလို့ခြင်းတော့ဘူး။သူ့နဲ့အစ်စ်မြင့်တဲ့သူ့နဲ့ချမ်းသာစိတ်ချမ်းသာမှဖြစ်တဲ့နိဗ္ဗာန်ချမ်းသာပဲဒါတို့လူချင်ပါတော့တယ်ဆိုတဲ့ဆုံးပြကြကလေးတွေမကြဘူးလားကြားသွားဘာပေါင်ပြောက်သွားလို့တော့နတ်ဘန်းလေးအပေါင်ပြောက်သွားလို့ဘာပေါင်ပြောက်သွားလို့တော့နတ်ဘန်းလေးအပေါင်ပြောက်သွားတော့နတ်ဘန်းလေးအလင်းကလေးရပါလားဟောဟုတ်တယ်မဟုတ်လားခန္ဓာ၅ပါးပေါ်မှာညံသက်ရောက်သွားရင်နတ်ဘန်းနဲ့အလင်းကလေးမကြဘူးလားရပါလားနတ်ဘန်းနဲ့အလင်းကလေးရပါပြီဆိုရင်ဓမ္မောသံမောအပေါင်ကလေးမကြဘူးလားကြပါလားအဲ့ဒီကြားပါလာတယ်ကြားပါလိုက်တာနဲ့ဒီကိန်းနဲ့လူချမ်းသာပုံပါလဲအမှန်ကိုသိသွားတယ်လူချမ်းသာဆိုတာခန္ဓာဘယ်နှပါတော့နတ်ချမ်းသာပုံပါလဲအမှန်မသိဘူးလားသိသွားလားနတ်ချမ်းသာဆိုတာလဲခန္ဓာဘယ်နှပါတော့ခန္ဓာကဘာဗာသစ္စာတော့ဒုက္ခသစ္စာပါပဲဆိုတော့ဒုက္ခသစ္စာလူချင်းတဲ့စိတ်ပေါ်သေးလားဒုက္ခသစ္စာမှသိမှတော့ဘယ်လူချင်းတဲ့စိတ်ပေါ်ပါတော့မလဲဟုတ်တယ်မလားအဲဒီတော့ဒုက္ခသစ္စာဖြစ်တဲ့ယုံလူချမ်းသာဒုက္ခသစ္စာဖြစ်တဲ့နေချမ်းသာအဲဒီချမ်းသာကိုဖြစ်တော့မလို့ရင်တော့ပါဘူးသူ့နဲ့အစအညာအစအထောင်မကမြင့်မြတ်တဲ့ချမ်းသာကိုပဲလူချင်းပါတော့တယ်ဆိုတော့အဲဒီချမ်းသာကဘာချမ်းသာပါလဲနိဗ္ဗာန်ချမ်းသာဘာချမ်းသာတော့ဟောရေချာကလေးတွေမကြဘူးလားပြောင်းသွားလားပရမနံပါတ်၄အလေးရသွားတော့ကလူချမ်းသာနဲ့ချမ်းသာလူချင်းနဲ့နဘာနဲ့အလေးရသွားတဲ့အခါကျတော့လူချမ်းသာချမ်းသာမလို့ကျင်တော့ဘူး။ဘာချမ်းသာပဲလူကျင်တော့တော့နိဗ္ဗာန်ချမ်းသာပဲလူကျင်တော့တယ်ဆိုတော့အစိတ်ကလေးမမြင်ဘူးလားမြင်ဘူး။ဘောဓဘာသာအစိတ်မမြင်ဘူးလားမြင်လားလား။ဒီလိုဆိုတော့နဘာတဲ့အစိတ်ကလူချမ်းသာနာချမ်းသာလူကျင်တဲ့အစိတ်ဒီလိုမလား။ဒုညသာနာချမ်းသာလူကျင်တဲ့အစိတ်ကအစိတ်မြင့်ပေါကလားအစိတ်နဲ့ပေါကလားဓမ္မဆိုတဲ့ခန္ဓာငါးပါးသိလို့လားမသိလို့လားကံကံရဲ့ကျတော့မယုံကြည်ဘူးလားယုံကြည်လားခန္ဓာ၅ပါးတော့သူသိရလားအေးခန္ဓာ၅ပါးမသိဘူးဆိုရင်ဆင်းမြင့်ပုဂ္ဂိုလ်လားဆင်းနေပုဂ္ဂိုလ်လားကဲဒုတိယပုဂ္ဂိုလ်ကျတော့ခန္ဓာ၅ပါးအကြောင်းမသိဘူးလားသိသွားလားသိသွားတဲ့အခါကလူချမ်းသာတဲ့ချမ်းသာလူကျင်သေးလား ဘာချမ်းသာလို့ရင်တော့နိဗ္ဗာန်ချမ်းသာနည်းနည်းလေးအဆင်းပြေလာပြီဒီလိုမလားလူချမ်းသာတဲ့ချမ်းသာဘယ်လိုရှင်တော့ဘူးဘာဖြစ်လို့လဲပြီးတော့လူချမ်းသာခန္ဓာငါးပါးဒုက္ခသစ္စာနိဗ္ဗာန်သာခန္ဓာငါးပါးဒုက္ခသစ္စာဒုက္ခသစ္စာပြင်ဘယ်လိုရှင်တော့ပါဘူးနိဗ္ဗာန်ချမ်းသာလူချမ်းသာလို့လေဆိုတဲ့သောတ္တကြကလေးကြလာပြီဆိုရင်ဒကာရမတွေဘောဓဘာသာအဆင်ကလေးမမြင်ဘူးလားမြင်လားတောတော်တဲ့နောက်တော့အပေါင်းကဘယ်နှမျိုးရှိနေသေးတော့တောင်းမျိုးရှိနေတော့နည်းနည်းတော့မြင်လာပြီဟုတ်တယ်မဟုတ်လားဒါပေမဲ့အဆင်မြင့်ဘောဓဘာသာလို့ပြောလို့ရပြီလားမရသေးဘူးတဲ့ဒီလိုမဟုတ်လားအဲဒီတော့အဆင်မြင့်ဘောဓဘာသာဖြစ်အောင်တတ္တရားများအပေါင်းဆက်ပြီးတော့လင်းအောင်မလုပ်ရဘူးလားလုပ်ရမယ်တတိယဘောင်ကဘာမှမပါလေပစ္စယသံမောဟအမှပစ္စယသရာကအကြောင်းတရားပစ္စယသရာဘာတော့သံမောဟသရာကအကြောင်းတရားပေါ်မှာတွေးဝင်မိမ့်မောတာမသိဘူးအဲ့ဒါကသံမောဟလို့ခေါ်တယ်နော်အဲ့ဒါအကြောင်းတရားနဲ့ပတ်သက်လို့သူဘာမှမသိဘူးဒီလိုမလားအဲ့ဒီဘောင်ကဘာမှလို့ခေါ်တော့ပစ္စယသံမောဟအမှအဲ့ဒီတော့ဘောင်ကတရားဓမ္မတွေကအဲ့ဒီဘောင်ကလည်းဆက်ပြီးတော့လေ့အောင်မလုပ်ရဘူးလားအဲ့ဒါလောက်တဲ့အခါကျတော့နော်မိမိတို့ရဲ့သန္ဓေမှာခန္ဓာငါးပါးပေါ်တယ်ခန္ဓာငါးပါးကယုတ်တရားနန္တရားအဲ့ဒီယုတ်တရားနန္တရားတွေဖြစ်ပေါ်နေပြန်ပြီးတော့အာယုံပြုတ်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီယုတ်တရားနန္တရားခန္ဓာငါးပါးဒီဘဝရလာတာတခြားကြောင့်ရလာတာပဋိစ္စုံကဝိဇ္ဇာသင်္ခါရကြောင့်ရလာတာလားဟောအခုအတိတ်တုန်းကဝိဇ္ဇာသင်္ခါရကြောင့်ရလာတာပါလို့ပရိစ္ဆေသမုပ္ပါဒ်နားလည်တော့မသိဘူးလားသိလားခင်ဗျာသိလာတဲ့အခါကျတော့အတေတုကဝိသသင်္ခါရတိချာတရားလားအကြောင်းတရားလားပြိသောပါခန္ဓာငါးပါးတိချာတရားလားအကျိုးတရားလားအကြောင်းပေါ်မှာဉာဏ်မရှင်းဘူးလားရှင်းတော့အကြောင်းပေါ်မှာဉာဏ်ရှင်းလာတာအကြောင်းကဘယ်လိုသာတရားနဲ့ဗာတရားတော့အဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာသင်္ခါရဗာတိသာတော့ပြိသောပါမှာခန္ဓာမနှပါတော့ဗာတိသာတော့အတိတ်အဝိဇ္ဇာသင်္ခါရကြောင့်ပြစ္ဆောဘာမခန္ဓာငါးပါးရတာပဲပဋိစ္စသုံးကသမုဒိယသစ္စာတွေဒုက္ခခဲ့လို့ပြစ္ဆောဘာမဒုက္ခသစ္စာရတာပဲလို့အကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့သဘောပေါက်သွားတဲ့အခါကျတော့ပြစ္ဆယသံမောအပေါင်းကလေးမလဲမလားနေသွားလားအဲ့လိုလင်းသွားတဲ့အခါကျတော့ဉာဏ်အနေနဲ့ပြောရင်အေးဘုန်းကြီးတို့နော်ဉာဏ်အနေနဲ့ပြောတဲ့အခါကျတော့ပြစ္ဆယဝါဝဋ္ဌာဏဉာဏ်လို့ဒီလိုခေါ်တယ်ပါညာလို့ခေါ်တော့မြန်မာလိုပြောလိုက်တဲ့အခါကျတော့အကြောင်းကိုသိသိပြီးတော့သိတဲ့ဉာဏ်ဒီလိုမလားဘာကိုသိသိပြီးတော့သိတဲ့ဉာဏ်ပါလေအကြောင်းကိုသိသိပြီးတော့သိတဲ့ဉာဏ်နာမည်နှမျိုးပြောမယ်ဆိုလို့ရှိရင်ပစ္စယပရိက္ခဉာဏ်ဒီလိုလည်းမခေါ်ဘူးလားခေါ်လားတင်းအဲ့ဒါတော့ပြီးပြီးတော့ရတဲ့အတန်းမှာဖြစ်လာတဲ့များတရားတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားဒီစိတ်ကလေးပေါ်ပြန်လာလေတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားကြားစိတ်ကလေးပေါ်တော့လည်းတခြားကြောင့်ဖြစ်လာလားအကြောင်းကြောင့်ဖြစ်လာလားအေးမြင်စိတ်ကလေးပေါ်တယ်မြင်စိတ်ပြေကျော်တရားသူ့ရဲ့အကြောင်းတရားကဘယ်လိုလဲပြီးတော့အာယုန်နဲ့ဒွါရအကြောင်းတရားကဘယ်လိုလဲပါလဲအာယုန်နဲ့ဒွါရအာယုန်ကအသိဒွါရကမျက်စိဒီလိုမလားအာယုန်ဒွါရဒီဥဒ္ဒမျက်စိနဲ့သင်္ခါရတော့ဘာစိတ်ကလေးပေါ်ပါတော့မြင်စိတ်ကတခြားလားကျော်တရားလားအေးမျက်စိနဲ့အသင်္ခါတရားတရားလားအကြောင်းတရားလားအကြောင်းတရားမှန်သမျှပါသစ္စာသမုဒိယသစ္စာအကြောင်းတရားမှန်သမျှပါသစ္စာဩဒီလိုဆိုတော့မိမိရဲ့သန္တာမှာမြင်တယ်ဆိုပြန်လို့လဲရိုးရိုးမြင်တာလားအကြောင်းကြောင့်ဖြစ်တဲ့အကြောင်းတရားလားနားနဲ့ကြားပြန်ရင်လဲရိုးရိုးကြားတာလားအကြောင်းကြောင့်အကြောင်းတရားဖြစ်တာလားနှာခေါင်းကနားမြန်ရင်လဲရိုးရိုးဖြစ်တာလားအကြောင်းကြောင့်အကြောင်းတရားဖြစ်တာလားဒီလိုဆိုရင်လောကကြီးမှာကြောင်းကင်းပြီးတော့ဖြစ်တဲ့နေရာမရှိတော့ဘာမှမရှိပါဘူးတဲ့ဒီလိုမလားခြံသာဒုက္ခတွေတွေ့ရပြန်တော့လည်းပဲတခြားကြောင့်ဖြစ်တာလားကြောင်းတရားကြောင့်ဖြစ်တာလားဆင်းရဲဒုက္ခတွေတွေ့ရပြန်ရင်လည်းတခြားကြောင့်ဖြစ်တာလားကြောင်းတရားကြောင့်ဖြစ်တာလားအားလုံးဟာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကြီးပဲအကြောင်းတရားကြောင့်အကျိုးတရားဖြစ်တဲ့အတွက်အကျိုးတရားမရရင်ပါဘူးဆိုရင်အကြောင်းသတ်တာအကျိုးတရားရပ်ပါပဲလို့အကြောင်းနဲ့အကျိုးသိသိပြီးတော့မသိရခလားသိရလားအဲဒီတော့သိလိုက်ပြီဆိုတာနဲ့ဒီပြိုင်နဲ့နံပါတ်3ဖြစ်တဲ့အမောင်ကလေးမလဲမလားသိသွားပြီအမောင်မလဲချက်သိသွားပြီလေတောင်းချက်သိသွားပြီဆိုမိမိတို့ရဲ့ဘောဓဘာသာအရှင်ကလေးကလည်းပဲနည်းနည်းလေးမတက်ဘူးလားတက်နည်းနည်းလေးအသိမမြင်ဘူးလားမြင်လာလားအသိမြင်လာပြီဒီလိုမလားအေးမိမိကရောက်ဝဲတွေမကောင်းလို့စိပွားရည်ကြတယ် အဲဒီလိုကြားတဲ့အခါကျတော့မိမိကနေပြီးတော့အဲဒီလိုကြားတဲ့ကအကျိုးကိုသိသိပြီးတော့မသိကြဘူးဆိုရင်သူ့အကြောင်းကိုယ့်အကြောင်းတရားတရားအကြောင်းလေးတွဲချပြီးတော့နော်အပြစ်တွေမတင်ဘူးလားတင်လားအင်းအဲဒီလိုအပြစ်တွေတင်ပြီးတော့ဇတိကလည်းခင်မုံကိုတွဲချခင်မုံကလည်းပဲဇတိကိုတွဲချအပြစ်တွေတင်တဲ့အခါကျတော့အကုသိုလ်တရားတွေမပွားဘူးလားပွားနေလားတကယ်တမ်းကျတော့ဖြစ်လာတဲ့မြတ်တရားတွေတခြားကြောင့်ဖြစ်လာတာအကြောင်းတရားကြောင့်ဖြစ်လာတာအကြောင်းကြီးပြီးတော့ဖြစ်တာဒီသုံးတရားရှိရလားဇနီးကြောင့်ဖြစ်တာလားခြေမောကြောင့်ဖြစ်တာလားအကြောင်းတရားကြောင့်ဖြစ်တာလားအဲ့ဒီနေချင်းမကောင်းလို့ဖြစ်တာလားအကြောင်းကြောင့်အကျိုးဖြစ်တာလားနိုင်ငံကပဲမကောင်းလို့ဖြစ်တာလားအကြောင်းကြောင့်အကျိုးဖြစ်တာလားအားလုံးဒီအကြောင်းကြောင့်အကျိုးဖြစ်တာပါပဲလို့ကျောင်းလူတို့ကသိသိပြီးတော့အကျိုးတရားပေါ်မှာသိလိုက်တဲ့အခါကျတော့မိမိတို့ရဲ့သန္တာမှာသန္တာနဲ့သန္တာပြီးတော့လည်းပဲကိလေသာတရားတွေပေါ်သေးရလားဒေါသကိလေသာတရားတွေလည်းပေါ်သေးရလားမောဟကိလေသာတရားတွေလည်းပေါ်သေးရလားကိလေသာပုံမင်းတွေမငြိမ်းဘူးလားငြိမ်းသွားလားတခြားကြောင့်ငြိမ်းတယ်လားအလဲကလေးရသွားလို့လားဒီအရာကြောင့်တော့အဲ့ဒီအလဲကလေးရသွားတဲ့ဘုရားဘာသာဝင်တတော်စင်ပုဂ္ဂိုလ်ရဲ့အဆင့်မြင့်ဘုတော်စင်ပုဂ္ဂိုလ်ရဲ့ဘယ်လိုပဲလောကရဇောတွေနဲ့တွေ့ရပြီတွေ့ရကြတာလည်းပဲအခြားဘာသာဝင်တွေနဲ့မတူပဲနဲ့ကိုယ့်ကိုယ်ကိုဖြစ်သိနိုင်တာဒီဘုရားဘာသာတို့ရဲ့အရေးကြီးတစ်ခုပါပဲဒီလိုမဟုတ်လားအေးတခြားဘာသာဝင်တွေဆိုလို့ရှိရင်ဖြစ်ရကလေးတွေကိုပေါ်လာစိတ်တယ်မထိန်တယ်လို့ကိုကိုကိုသတ်သိလိုက်တာတို့ဒီလိုမဟုတ်လားအေးဒေါသတွေဖြစ်ပြီးတော့ယံတွေတခါတွေယံတော့ပြန်ပြီးတော့ကြမ်းကြမ်းတမ်းတမ်းယံတော့ပြန်လာလို့မတွေ့ရဘူးလားတွေ့ရလားဟောဤတော့ဘုရားဘာသာတွေအဲ့ဒီလိုကြမ်းကြမ်းတမ်းတမ်းတွေမလောက်ကြပဲနဲ့နော်တကယ်လေနေညံပြီးတော့တကယ်လေသိမ်းမွေးပြီးတော့ကိုယ့်ကိုယ်ကိုခန္ဓာရင်ရှိတာဒီတဲ့တခြားကြောင့်ဖြစ်တာလားညာကလေးတွေရှိလို့ဖြစ်တာလားအဲဒီညာကလေးတွေရှိတာကအခါကျတော့ဟောဖြစ်လာလို့များအကျိုးတရားအကြောင်းကြောင့်ဖြစ်တာပဲအကြောင်းကြောင့်အကျိုးဖြစ်တာပဲလို့ကိုယ့်ကိုယ်ကိုညာကလေးနဲ့သိမ်းသိလိုက်တဲ့အခါကျတော့အကုသိုလ်တရားတွေမိမိတို့ရဲ့သဏ္ဍာန်မှာနောက်ဆက်တွဲတရားတွေဖြစ်သေးလားမဖြစ်တော့တာလားအဲဒါမဖြစ်တော့မနဲ့ငြိမ်းချမ်းမှုတွေမရဘူးလားရသွားလားအဲ့ဒါဗုဒ္ဓဘာသာတို့ရဲ့အရေးချင်းကောင်းတစ်ချက်ဒီလိုမလားအဲ့လိုဖြစ်လာခြင်းတရားပုဂ္ဂိုလ်တွေလားဗုဒ္ဓဘာသာသိမြင်ပုဂ္ဂိုလ်တွေလားနည်းနည်းလေးတော့သိမြင်လာပြီဒီလိုမလားသုံးတော်လည်းပဲသောတာအောင်တရားကမနခုကြံသေးတော့နခုကြံသေးတယ်နော်အဲ့ဒီနခုကြံသေးတဲ့အခါကျတော့မိမိတို့တကယ်လားလိုချင်တဲ့နိဗ္ဗာန်ဆိုတဲ့ချမ်းသာစေချမ်းသာမှရပြီလားမိတော့မရသေးဘူးဘာဖြစ်လို့မရသေးတာတော့အမောင်နဲ့ချက်ကြံသေးလို့ဒီလိုမလားအဲဒီတော့ချမ်းသာစေချမ်းသာမှရကြပါလေဆိုရင်အသိမြင့်ဘောဓဘာသာတရားဖြစ်ကြပါလေဆိုရင်နောက်တကြံရစ်တဲ့အမောင်နဲ့ချက်ဆက်လိုက်ပြီးတော့လဲအောင်မလို့ရမလားလို့ရလားအဲဒီအမောင်နဲ့ချက်ကတော့အမတ်တက်ကိုရေးကြည့်ပါလေတဲ့ဒီလိုမလားအဲဒီအမောင်နဲ့ချက်ဓမ္မကဘယ်လိုနေတော့လက္ခဏာသံမောဟအမောင်ရဲ့နိဗ္ဗာန်သံမောဟအမောင်ရဲ့အမောင်နဲ့ချက်ကြံသေးလို့ဘယ်နဲ့ချက်ကြံသေးတော့ဘယ်လိုတွေတော့ပြန်ပြောလိုက်ပါအောင်လက္ခဏာသံမောဟအပေါင်းရဲ့နိဗ္ဗာန်သံမောဟအပေါင်းရဲ့ဒီလိုမဟုတ်လားအခုပရမအပေါင်းဘယ်နဲ့ချက်လဲသွားတော့အမှားဆုံးချက်လဲသွားတော့လောကရရဲ့အတော်တန်ခံနိုင်တဲ့နေသားတော့မရှိဘူးလားရှိသွားလားကိုယ်တော်တရားပြောတဲ့အခါနိဗ္ဗာန်ရည်ရွယ်ပြီးတော့ပြုရမယ်ဆိုတဲ့ရည်ရွယ်ချက်ကလေးတော့မမှန်ဘူးလားမှန်သွားလားမှန်ပြီမှန်သွားကြတော့လည်းပဲနိဗ္ဗာန်နဲ့ဒီစားပြီးတော့မင်းတော့မနိစ္စသေးဘူးဘာဖြစ်လို့မနိစ္စသေးတော့အမောင်နဲ့ချက်ကြံသေးတော့ဒီလိုမလားဘာဖြစ်လို့မနိစ္စသေးတာပါလဲအဲဒါအသိဉာဏ်ဘောဓဘာသာဖြစ်ချင်ပါလေဆိုရင်နိဗ္ဗာန်နဲ့နိစ္စချင်ပါလေဆိုရင်နောက်ထပ်အမောင်နဲ့ချက်လဲအောင်ကြိုးစားရဘူးလားကြိုးစားရမယ်တော့ဒီအဲဒီလိုကြိုးစားတဲ့အခါကျတော့ဟောဒီမှာနတ်ပန်လေးဖြစ်တဲ့ဘောကဘာအမောင်တော့လက္ခဏာသံမောဟအမောင်ဘာအမောင်ပါလဲလက္ခဏာဆိုတာက3မျိုးရှိတယ်ဘယ်နှမျိုးတော့ဘာလက္ခဏာတွေလဲလို့မေးတဲ့အခါကျတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာဘယ်နှမျိုးတော့အဲဒီလက္ခဏာ3မျိုးဒီတခြားမှာရှိတယ်လားမိမိခန္ဓာမှာရှိတယ်လားမိမိခန္ဓာမှာခန္ဓာကဘယ်နှပါးလုံးအခြေချုပ်လိုက်တော့ဘာတရားနဲ့ဘာတရားတော့ကြောက်တရားကလေးမှာလည်းလက္ခဏာဘယ်နှချက်ရှိတော့3ချက်ရှိတယ်နာတရားကလေးပါလေလက္ခဏာမနိုင်ချမ်းရှိတော့ဘယ်လိုတွေပါလေအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာမနိုင်ချက်တော့ အရိယကနာသုံးချက်မသိတဲ့များကလပါတော့အရိယမောင်လင်းမှာမလားအရိယမောင်မလင်းတဲ့များကလပါတော့နိဗ္ဗာန်ရောက်ပါမလားနိဗ္ဗာန်မရောက်တဲ့များကလပါတော့အသိမြင့်ဘောဓဘာသာဖြစ်ပါမလားအရိယတော်အသိမြင့်ဘောဓဘာသာဖြစ်ခြင်းပါလေဆိုရင်တခြားရောက်အောင်ကြိုးစားရပါတော့နိဗ္ဗာန်ရောက်အောင်ကြိုးစားရပါလားနိဗ္ဗာန်ရောက်ခြင်းပါလေဆိုရင်တခြားသိအောင်လုပ်ရပါလားလက္ခဏာသုံးပါးသိအောင်လုပ်ရပါလားလက္ခဏာသုံးပါးကဘယ်လိုတွေလဲပြန်ပြောအနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအနေချက်တို့အနေစာလက္ခဏာဆိုတာကမမြဲတဲ့သဘောဘာသဘောတော့အနေစာကမမြဲတာလက္ခဏာကသဘောအနေစာလက္ခဏာမမြဲတဲ့သဘောဒီလိုမလားကျေနပ်တဲ့ကကြတာဒုက္ခလက္ခဏာဆင်းရဲတဲ့သဘောဒုက္ခဆိုတာကဆင်းရဲတာလက္ခဏာကသဘောနောက်ခုပေါင်းလိုက်တော့ဒုက္ခလက္ခဏာဆင်းရဲတဲ့သဘောဒီလိုမဟုတ်လားနောက်တကအနတ္တလက္ခဏာအနတ္တကကိုယ်ပိုင်မဟုတ်တာလက္ခဏာကသဘောအနတ္တလက္ခဏာကိုယ်ပိုင်မဟုတ်တဲ့သဘောညာမလို့ပြောလိုက်မယ်ဆိုရင်ဆင်းရဲတဲ့သဘောအမမြဲတဲ့သဘောဆင်းရဲတဲ့သဘောကိုယ်ပိုင်မဟုတ်တဲ့သဘောသဘောဘယ်လိုမျိုးရှိတော့ပြန်ပြောလိုက်ပါဦးမမြဲတဲ့သဘောသင်ရတဲ့သဘောကိုယ်ပိုင်မဟုတ်တဲ့သဘောပြန်ပြောမမြဲတဲ့သဘောသဘောတရားမနည်းချက်တော့အဲ့ဒီသဘောတရားသုံးချက်ကဘယ်လိုမှရှိတဲ့သဘောတရားလဲလို့ပြီးတော့ယောက်တရားမှလည်းရှိယောက်တရားမှလည်းမရှိဘူးလားရှိလားနာတရားမှလည်းရှိဒီလိုမလားနာတရားမှလည်းမရှိဘူးလားရှိလားအဲ့ဒီတော့ဒီသဘောတရားလေးသောင်းမျိုးမတိသေးပဲနဲ့ဟောဒီနံပါတ်လေးအောင်နေမှာမလားနံပါတ်လေးအောင်နေရင်သဘောတရားဘယ်လိုမျိုးသိအောင်လုပ်ရမှာတော့သောင်းမျိုးသိရမယ်ဒီလိုမလားအဲ့ဒီသဘောတရားသောင်းမျိုးကိုသိခြင်းပါလေဆိုရင်တခြားသိရမှာလားယောက်နံသိရမှာလားယောက်နံသိတော့အခုနတော့ကနံပါတ်နဲ့အောင်နဲ့နံပါတ်သောင်းအောင်ကနော်ယောက်တရားနံတရားခန္ဓာ၅ပါးကိုသိတဲ့သဘောတရားလို့မပြောခဲ့ဘူးလားပြောခဲ့လားခန္ဓာငါးပါးယုံနာတဲ့ပါးကိုသိရင်အဲ့ဒီနံပါတ်2အမောင်းနဲ့နံပါတ်3အမောင်းလင်းလာခဲ့တယ်လို့မပြောခဲ့ဘူးလားပြောခဲ့တယ်။သို့တော်လည်းအဲ့ဒီအချိန်တော့မှလင်းတဲ့အလင်းကရောရောအလင်းဒီလိုမလားဘယ်လိုလင်းတော့အေးရောရောအလင်းဆိုတာကအသိထဲမှာပဲလင်းနေတာဘယ်လိုလင်းခဲ့တာပါလဲတကယ်ရှင်ထဲမှာလင်းတယ်လေဟောရလားဘာနဲ့လင်းတာတော့အသိထဲမှာပဲလင်းတာပါသည်ဘာဘယ်မှာလင်းတာတော့အတိထဲမှာပဲလင်းတယ်အလေးဒီလိုမလားတကယ်ဉာဏ်ထဲမှာလင်းတယ်လင်းဟုတ်ရလားဘဂဝန္တကဓမ္မတွေကတခြားလျှောက်လို့ရမှာလားဉာဏ်ထဲမှာလျှောက်လို့ရမှာလားအေးဉာဏ်ထဲမှာလျှောက်လို့လိုက်တဲ့အခါကျတော့မိမိတို့ရဲ့သံဃာမှာနော်ညာကလေးနဲ့ပြန်ပြီးတော့စာကြည့်လိုက်တဲ့အခါမှာနာတဲ့သဘောရှင်တဲ့သဘောကိုင်းတဲ့သဘောသဘောတရားလေးတွေမလဲဘူးလားတွေ့လားအဲ့ဒီသဘောတရားလေးတွေတွေ့ပြီဆိုရင်အဲ့ဒီသဘောတရားလေးတွေဘလို့ရဖောင်းပြမှုတော့ရောရဖောင်းပြမှုဘလို့ရဖောင်းပြမှုတော့အဲ့ဒီရောရဖောင်းပြမှုကိုတခြားနဲ့ကြည့်ရမှလားဉာဏ်နဲ့ကြည့်ရမှလားဉာဏ်နဲ့ကြည့်တဲ့အခါကျတော့သမာဓိလေးကောင်မပါရဘူးလားတတိလေးကောင်မပါရဘူးလားတတိယသမာဓိယဝရိယယမပါရဘူးလားပါရမှာလားအဲ့ဒီနေရာသမျိုးကတခြားနဲ့သမာဓိမဲ့ကြလားအဲ့ဒီသမာဓိမဲ့ကေတော့မှလည်းချိန်ခံပြီးတော့ရှင်းလိုက်တဲ့အခါကျတော့ဉာဏ်ကလေးမပေါ်ဘူးလားပေါ်လားအဲ့ဒီဉာဏ်ကလေးပေါ်ဖို့ရန်အတွက်အမျိုးမျိုးမှန်မှန်ကန်ကန်တွေးပြလိုက်တာကတခြားသာသမာသင်္ကပ္ပလားသမာသင်္ကပ္ပလေးကတွေးပြလိုက်တယ်တွေးပြလိုက်တော့ဉာဏ်လေးကသိတယ်သိတဲ့ဉာဏ်ကသမာဓိတိရလို့မလားအားလုံးပေါင်းလိုက်တော့ပညာမဲ့ကေကဘယ်နှပါးနှစ်ပါးသမာဓိမဲ့ကေကဘယ်နှပါးအားလုံးပေါင်းလိုက်တော့မဲ့ကေဘယ်နှပါးအော်ဒီလိုဆိုတော့နံပါတ်၄ပေါင်းလဲအောင်ကြိုးစားတာတခြားလားမှတ်တယ်မဂ်ကြီး၅ပါးနဲ့ဝိပဿနာရှုတဲ့လုံငန်းပဲလို့သဘောမပေါက်ရဘူးလားပေါက်ရလားမဂ်ကြီးပရမနဲ့ရှုနေတော့မဂ်ကြီး၅ပါးနဲ့တခြားရှုတာလားခန္ဓာရှုတာလားခန္ဓာရှုတာတခြားတွေမှလားယုံနာတွေမှလားယုံနာတွေတဲ့အခါကျတော့တခြားနဲ့ရှုလို့လားမဂ်ကြီး၅ပါးနဲ့ရှုလို့လားမဂ်ကြီး၅ပါးနဲ့ရှုတဲ့အခါမှာပေါက်ပြဲတဲ့သဘောတရားကဘာခန္ဓာအရုပ်ခန္ဓာခံစားတဲ့သဘောတရားကဘာခန္ဓာဝေဒနာခန္ဓာမှတ်သားတဲ့သဘောတရားကသိညာခန္ဓာပြုတ်ပြင်းတဲ့သဘောတရားက သိတဲ့သဘောတရားလေးကဟောခန္ဓာ၅ပါးရဲ့သဘောမသိရဘူးလားသိရလား။ဒါတော့သိတဲ့အခါကျတော့ဒီတိုင်းကျင်ပြီးတော့ကြည့်နေရမလားစိုက်ပြီးတော့ကြည့်ရမလားစိုက်ပြီးတော့ကြည့်လိုက်တဲ့အခါတော့ရူပခန္ဓာတွေ့ပြတော့လည်းပဲရူပခန္ဓာလေးကမျက်စိနေတာလားဖြစ်ပြီးပြသွားတာလားဖြစ်ပြီးပြသွားတဲ့အတွက်တခြားလားအနိစ္စသဘောလားဟောဒီလိုတော့ဖောက်ပြတဲ့သဘောတရားလေးဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ပြတ်တယ်လို့သိလိုက်တာနဲ့ဒီကိန်းနဲ့အနိစ္စသဘောမတွေ့ရဘူးလားတွေ့ရလားသဘောတရားတစ်ခုတွေ့သွားပြီရမလားသဘောတရားတစ်ခုတွေ့သွားရင်လက္ခဏာတစ်လုံးပိုင်သွားတာပဲဘာလက္ခဏာလဲလို့မေးတော့အနိစ္စလက္ခဏာဘာလက္ခဏာတော့ဟုတ်ပြီအဲ့ဒီလိုဖြစ်ပြီးပြတတ်တဲ့သဘောတရားလေးကဖြစ်လာပြလာဖြစ်လာပြလာမျက်နှာသိတဲ့အခါကျတော့နော်ချမ်းသာခြင်းနဲ့တွေ့နေရတာလားဆင်းရဲခြင်းနဲ့တွေ့နေရတာလားဒီလိုဆိုရင်မိမိရဲ့သာသနာမှာလူချမ်းသာနဲ့ချမ်းသာဘယ်လိုပဲပြောပြောလူဘဝနတ်ဘဝဘယ်လိုပဲပြောပြောရောက်တဲ့တရားတွေဖြစ်ပြီးပြတတ်တဲ့သဘောပဲလို့ဆိုတော့ဖြစ်ပြီးပြတတ်တဲ့သဘောတရားကဘာသစ္စာချမ်းသာတဲ့သဘောလားဆင်းရဲတဲ့သဘောလားဆင်းရဲတဲ့သဘောပါပဲလို့ညာကလေးနဲ့ပိုင်ပိုင်ချာချာသိလိုက်ပြီဆိုရင်ဒကာရမတွေဒုတိယလက္ခဏာကလေးတစ်လုံးမပိုင်ဘူးလားပိုင်သွားလားဒုတိယလက္ခဏာကဘာလက္ခဏာတော့ဒုက္ခလက္ခဏာဘာလက္ခဏာပါလဲနံပါတ်1လက္ခဏာကအတ္တိစ္စလက္ခဏာနံပါတ်2လက္ခဏာကဒုက္ခလက္ခဏာဟုတ်ပြီဖြစ်တဲ့သဘောတရားကလေးကလည်းကိုယ်လိုတိုင်းဖြစ်တာလားသူသဘောနဲ့လူဖြစ်တာလားတခြားကြောင့်ဖြစ်တာလားကြောင့်တရားကြောင့်ဖြစ်တာလားပြတ်သွားတာလည်းကိုယ်လိုတိုင်းပြတ်သွားတာလားကြောင့်ပြတ်လို့အကျိုးပြတ်တာလားဖြစ်တော့ကလည်းကိုယ်လိုတိုင်းဖြစ်တာလားကြောင့်ဖြစ်လို့အကျိုးဖြစ်တာလားပြတ်တော့လည်းကိုယ်လိုတိုင်းပြတ်တာလားအကြောင်းပြတ်လို့အကျိုးပြတ်တာလားအကြောင်းပြတ်လို့အကျိုးပြတ်တာဒီလိုဆိုရင်ကိုယ်ပိုင်သလားမပိုင်ဘူးလားကိုယ်မပိုင်တဲ့အတွက်အတ္တလားအနတ္တလားကိုယ်မပိုင်တာကအနတ္တသဘောတည်းကလက္ခဏာဒီလိုမလားအနတ္တလက္ခဏာဆိုတဲ့တရားမှမပိုင်ဘူးလားပိုင်သွားလားအေးအဲဒီလိုရောသမောနတ်သမောလေးတွေကြီးတယ်ဖြစ်သမောလေးကြီးတယ်ပြတ်သမောလေးကြီးတယ်ဖြစ်ပြတ်သမောလေးတွေ့တဲ့အခါကျတော့မမြင်တဲ့သဘောသိရတဲ့သဘောကိုယ်ပိုင်မဟုတ်တဲ့သဘောအဲဒီသဘောတရားကလေးသုံးမျိုးပိုင်ပြီဆိုရင်ဒဂရမတွေတခြားဉာဏ်ရတာလားလက္ခဏာပရိဝေဒဉာဏ်ရတာလားလက္ခဏာပရိဝေဒဉာဏ်ရပြီဆိုရင်နံပါတ်၄ဖြစ်တဲ့အမောက်မလဲမလားလင်းသွားပြီလားအဲဒီလိုလင်းသွားတဲ့အချိန်မှာတဲ့မိမိတို့ရဲ့သန္တာမှာမဲခင်၅ပါးမဆုံးဘူးလားဆုံးသွားလားမဂ္ဂင်၅ပါးသုံးသွားရင်သုလာသောတာပန်ဖြစ်ပြီတဲ့ဒီလိုမလားမဂ္ဂင်၅ပါးသုံးသွားရင်ဘာဖြစ်သွားတော့သုလာသောတာပန်ဖြစ်သွားရင်အဲ့ဒီပုဂ္ဂိုလ်သိရင်ပြန်မကြဘူးတဲ့ဒီလိုမလားဘယ်ပုဂ္ဂိုလ်ဖြစ်သွားလို့တော့သုလာသောတာပန်ဖြစ်သွားပြီဆိုရင်ဒီပုဂ္ဂိုလ်တဘဝတဘဝသုံးဘဝပြန်ကြသေးလားအပြန်မကြဘဲနဲ့သုက္ကတိဘဝကမရောက်နိုင်ဘူးလားရောက်နိုင်လားသုက္ကတိဘဝကနေလေးမှမရောက်နိုင်ဘူးလားရောက်နိုင်လားအေးအဲ့ဒီတော့နံပါတ်၄အလဲနံပါတ်၄အပေါက်လင်းသွားပြီဆိုရင်နိဗ္ဗာန်ရဲ့အတော်တန်ဈေးသက်သွားပြီဒီလိုမလားမနေသာဘုရားဈေးသက်သွားလားမိမိတို့ရဲ့သာနာမှာတခြားကြောင့်လားဝိပဿနာဉာဏ်လေးရသွားလို့လားအဲ့ဒီဝိပဿနာဉာဏ်ရသွားတဲ့ပုဂ္ဂိုလ်ဒီတဲ့နော်အသိမြင့်ဘောဓဘာသာမောဘေးမောင်းရတော့လည်းပဲအသိမြင့်ဘောဓဘာသာနိနိနာနာမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားတဲ့ဆိုရင်သူကလည်းအသိဉာဏ်ဘောဓဘာသာလို့သတ်မှတ်လို့မရဘူးလားရရပါပြီဒီလိုမလားအဲဒီတော့အသိဉာဏ်ဘောဓဘာသာလို့စတင်ပြီးတော့သတ်မှတ်ရတာကလက္ခဏာပဋိဝေဒညာရတဲ့အချိန်ကျမှသတ်မှတ်လို့ရတာဟုတ်တယ်မလားဘာညာရမှာပါတော့လက္ခဏာပဋိဝေဒညာအမောင်းဗန္တကုလင်းအောင်လုပ်ပြီးပြီလေလေကုလင်းအောင်လုပ်ပြီးမှအသိဉာဏ်ဘောဓဘာသာသိရဝင်တာဒီလိုမလားအဲ့တော့ဘုန်းတော်ဒကာမတွေအသိဉာဏ်ဘောဓဘာသာမဖြစ်ချင်ဘူးလားဖြစ်ချင်လားအဲ့တော့ဖြစ်ချင်ပါလေဆိုရင်နော်အေးအနည်းဆုံးအမှောင်ဗဒတ်ကိုလင်းအောင်ယူသားရပါလေအနည်းဆုံးလေးခုလင်းအောင်ယူသားရမယ်ဟုတ်တယ်မလားအေးဒါကြတော့အနည်းဆုံးလေးခုလင်းအောင်ယူသားလိုက်တဲ့အခါကျတော့မိမိတို့ရဲ့သန္တာမှာဝိပဿနာဉာဏ်လေးမရဘူးလားရလားမဲ့ခင်တရားလေးတွေမကင်းဘူးလားကင်းလားမဂ္ဂင်တရားလေးနဲ့ကဲသွားပြီဆိုရင်နိဗ္ဗာန်နဲ့ပရိသတ်ကုလားဒိသတ်သွားလားဒိသတ်သွားပြီဒီလိုမလားနောက်ဆုံးကျတဲ့အပေါင်းကတခြားမောင်းလားနိဗ္ဗာန်ကနိဗ္ဗာန်ဓမ္မဝအပေါင်းလားအေးနိဗ္ဗာန်ဓမ္မဝအပေါင်းကတော့ဝိပဿနာဉာဏ်ကလေးတွေဉာဏ်သားတဲ့ဉာဏ်သားကိုကျူသားလိုက်တဲ့အခါမှာဖြစ်ပြနေမြာကနေဖြစ်ပြနေမောင်းဖြစ်ပြနေမောင်းရကနေသာသဖြစ်ပြဆုံးသွားပြီဆိုရင်
မိမိရဲ့တဏ္ဍာဖြစ်ပျက်ကလေးတွေချုပ်ဆောင်သွားတဲ့အခါကျတော့တခြားအာယုံပြင်မာလားနိဗ္ဗာန်အာယုံပြင်မာလားနိဗ္ဗာန်အာယုံပြတဲ့အခါကျတော့နံပါတ်ငါးအပေါက်မလဲဘူးလားနေသွားလားအဲဒီတော့နေသွားတဲ့အခါနိဗ္ဗာန်စစ်မရဘူးလားရသွားလားနိဗ္ဗာန်စစ်ရသွားပြီဆိုရင်ပယ်လေးပါးသံသရာလောဘပြန်ပြီးတော့မရတော့ဘူးတဲ့နော်အပယ်လေးပါးသံသရာရအောင်မလားတခြားကြောင့်မရတာလားနိဗ္ဗာန်စစ်ရသွားလို့လားเออถ้าเรานิพพานสิญาณมาเลยสรุปธรรมะนี่อัศีอเมญสงฆ์บอดาบาลาเป็นภูลาขึ้นแล้วถ้าเราบอดาบาลาอเมญสะบะเมญတော့5မျိုးถ้าเรา5မျိုးน่ะมาเนาะอมောင်းนัมบัดเนี่ยอมောင်းเลี้ยงอนุตันยုံเนี่ยอัศีเมญบอดาบาลาขึ้นพี่ล่ะกาลกายะย่อยုံญีย่อเนี่ยอัศีเมญบอดาบาลาขึ้นพี่ล่ะไม่ขึ้นเตบอดาบาลาတော့ไม่ภูลาขึ้นพี่ล่ะอัศีเมญบอดาบาลาတော့ขึ้นพี่ล่ะအသိမြေဘောဓဘာသာပြောင်းနံပါတ်နှစ်အမောင်းလင်းအောင်မလုပ်ရဘူးလားနံပါတ်နှစ်ဘောကဘာအောင်တော့ဓမ္မသမောအောင်ဒီလိုမလားနည်းနည်းလေးတော့နေစားလာပြီဒါပေမဲ့အသိမြေဘောဓဘာသာဖြစ်ပြီလားအဲ့တော့ဆိုရင်နံပါတ်သုံးအမောင်းဆက်ပြီးတော့လင်းအောင်မကြိုးစားရဘူးလားကြိုးစားရလားကြိုးစားတော့နံပါတ်သုံးအမောင်းကဘယ်လိုပါလဲမြစ်စရာသမောအောင်ဒီလိုမလားအာရိယပေါင်းလေးလင်းသာယုံတယ်လည်းပဲအသိမြင့်ဘောဓဘာသာဖြစ်ပြီလားနည်းနည်းတော့မတော်ဘူးလားတော်လားလားအသိမြင့်ဘောဓဘာသာဖြစ်တာကဘယ်ပေါင်းလေးအောင်ကျိုးစားနိုင်မှာတော့နံပါတ်လေးအပေါင်းဘာပေါင်းတော့နံပါတ်လေးအပေါင်းကဘာပေါင်းနေတော့လက္ခဏာသံမောဟအပေါင်းဒီလိုမလားအဲဒီလက္ခဏာသံမောဟအပေါင်းလင်းသာအောင်ကျိုးစားနိုင်ရင်တရားဖြင့်ပြောမယ်ဆိုရင်ဒါနာပြုသောနဲ့ပဋိဋ္ဌိနိမ့်မယ်နဲ့သီလပြုသောနဲ့ပဋိဋ္ဌိနိမ့်မယ်နဲ့ဝိပဿနာဘာဝနာကုသိုလ်ပြောင်းကျိုးစားနိုင်ပြီဆိုရင်တခြားဖြစ်မလားအသိမြင့်ဘောဓဘာသာဖြစ်မလားအသိမြင့်ဘောဓဘာသာမဖြစ်ဘူးလားဖြစ်လားအသိအမြင့်ဆုံးဘောဓဘာသာကြတော့တခြားညာမှာဖြစ်မလားမဲ့ညာညာမှာဖြစ်မလားမဲ့ညာညာရင်တခြားဖြစ်မလားနိဗ္ဗာန်ဖြစ်မလားနိဗ္ဗာန်ပြန်ပယ်လိမ္မာသန္တာဒီကောမချုပ်ဘူးလားချုပ်မလားအပေရကပိနိဗ္ဗာန်ကဝိအပေရကပိနိဗ္ဗာန်ကဖွင့်အဲဒီပုဂ္ဂိုလ်တိချာပုဂ္ဂိုလ်ဟာအစ်အမြင့်ဆုံးဘုရားပါလားအေးအဲဒီပုဂ္ဂိုလ်ကအစ်အမြင့်ဆုံးဘုရားပါလားပါပဲဒီလိုမလားအဲဒါကြောင့်ဘုန်းကြီးတို့ဒီကားထဲမှာဒီကောင်းကြောင့်နေရာပြပြောမယ်ဆိုရင်အစ်အမြင့်ဘုရားပါလားဖြစ်ချင်ပါတယ်ဆိုရင်ဒါနာကုသိုလ်နဲ့လည်းမတိတ်နေပါနဲ့ဟုတ်တယ်မလားဒါနာကုသိုလ်နဲ့လည်းအစ်အမြင့်ဘုရားပါလားဖြစ်ချင်ပါတယ်ဆိုရင်လေဒါနာကုသိုလ်နဲ့မတိတ်နေပါနဲ့သီလကုသိုလ်နဲ့လည်းပဲမတိတ်နေပါနဲ့ဘာကုသိုလ်ဖြစ်အောင်ယူဆရမှာတော့ဝိပဿနာဘာဝနာကုသိုလ်ဖြစ်အောင်ယူဆရမယ်ဟုတ်တယ်မို့လားဘာကုသိုလ်ဖြစ်အောင်ယူဆရမှာတော့ဒါနာကုသိုလ်လင်းလောင်းတဲ့စိတ်တိုင်းနဲ့ရသမီးဘုရားဘာသာဖြစ်ပြီလားသီလကုသိုလ်လင်းလောင်းတဲ့စိတ်တိုင်းနဲ့ရသမီးဘုရားဘာသာဖြစ်ပြီလားဘောဓဘာသာတော့မဟုတ်ဘူးလားဟုတ်လားအသိမြင့်ဘောဓဘာသာတော့ဟုတ်ရဲ့လားဘေကျမသမိဘောဓဘာသာဖြစ်မှာတော့ဝိပဿနာဘာဝနာကုသိုလ်ဖြစ်မှာသမိဘောဓဘာသာဖြစ်မယ်လောကုတ္တရာမဉ္ဇဉ်ရပါအသိအမြင်ဆုံးဘောဓဘာသာဖြစ်မယ်ဒီလိုမလားအဲဒါကြောင့်အပေါင်း90အလင်း90တဲ့တရားကလေးကိုရှင်းခံပြီးတော့အသိအမြင်ဆုံးဘောဓဘာသာဖြစ်အောင်ဒကာရမကြီးကမ္မသံမောဟအမှောင်ကိုလည်းလင်းအောင်မကြိုးစားရဘူးလားဓမ္မသံမောဟအမှောင်ကိုလည်းလင်းအောင်မကြိုးစားရဘူးလားပစ္စယသံမောဟပေါင်ကလေးအောင်မကြိုးစားရဘူးလားလက္ခဏသံမောဟပေါင်ကလေးအောင်မကြိုးစားရဘူးလားနိဗ္ဗာန်သံမောဟပေါင်ကလေးအောင်မကြိုးစားရဘူးလားအဲဒီလိုကြိုးစားလိုက်တဲ့အခါကျတော့နောက်ဆုံးတခြားမျက်မှောက်ပြုရမှာလားနိဗ္ဗာန်မျက်မှောက်ပြုရမှာလားနိဗ္ဗာန်မျက်မှောက်ပြုတဲ့အချိန်မှာအပေရကပိတ်မယ်နိဗ္ဗာန်ကပွင့်မယ်အပေရကပိတ်မယ်နိဗ္ဗာန်ကအဲဒီပုဂ္ဂိုလ်ဒီအသိအမြင်ဆုံးဘောဓဘာသာအပယ်လေးပါးသံသရာမှာသိချသွားရတဲ့ဘောဓဘာသာဖြစ်ပါတယ်လို့အဲဒီလိုသဘောပေါက်ပြီးတော့မိမိတို့ဒီအပယ်လေးပါးကဖိတ်ပြီးတော့နိဗ္ဗာန်ကပွင့်လို့အသိမြင်ဆုံးဘောဓဘာသာဖြစ်အောင်ကြိုးစားကြမယ်လို့သတိနဲ့ခြားရင်းနဲ့နော်ကြိုးနဲ့ကြိုးစားကြပါလို့တိုင်တော်ရင်းနဲ့သာဓုသုံးရင်ခေါ်ကတရားပွဲဒီကုန်းချုံလိုက်ပါလေအေးကျမ္မာချန္သာသာပြည့်မြတ်သာဗျာရှင်သာသနာတော်မြတ်ကြီးကိုနေလာတော်ရည်လျောင်ကျုပ်စုဆောင်းလျှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များဖြစ်ကြပါစေ။